to the Voice of America in Burmese.
American Beyond the Washington DC Bureau of View American Nangan, in Bela, Soya, and even in Yava, Yamada, season ago, Yamasana de Yakuna, Gani, Senai, Linomita, Tonga, Linomita, Tiago, Europe, VOA, Facebook, Samyanagani, Sate, Saluni, Wabi, Agura, now Soya, the Rene, Gucha, Yananga, China, Bidama, Chibari, ya. တောင်နယ်မြောက်ကိုရီးယားနှစ်နိုင်ငံကြားကလုံခြုံရေးအပြစ်ချထားတဲ့နယ်စပ်ကိမှာရှိတဲ့တောင်ကိုရီးယားရဲ့လုံခြုံရေးဂိတ်ကိုမြောက်ကိုရီးယားဘက်ကတနက်နဲ့အချက်ပေါင်းများစွာပြစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကဒီနေ့ပြောပါတယ်။တောင်ကိုရီးယားကပြန်ပြစ်ခတ်ခဲ့ပြီးတော့မြောက်ကိုရီးယားကိုလည်းသတိပေးခဲ့တယ်လို့တောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်များအဖွဲ့ကပြောပါတယ်။ပြစ်ခတ်မှ တုံးတရားပြောဆိုခြင်းတော့မရှိသေးပါဘူးပြစ်ခတ်မှုဖြစ်ပြီးနိုင်ပိုင်းကြာမှာတော့တောင်ကိုရီးယားစစ်ဖက်တောင်းဝန်ရှိသူတွေကဒီပြစ်ခတ်မှုကိုမြောက်ကိုရီးယားဘက်ကတမင်သက်သက်ရည်ရွယ်ပြီးပြစ်ခဲ့တာမဟုတ်ဘူးလို့သူတို့အနေနဲ့ယုံကြည်တယ်ဆိုပြီးတော့ပြောပါတယ်ဒါပေမဲ့ဘာကြောင့်အခုလို့ပြောလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးနိုင်ငံသားကစစ်မှန်ဆုံးကိုကြီးကြပ်ကုတ်ခဲ့တဲ့အမေရိကန်ဦးဆောင်တဲ့ကုလသမဂ္ဂတပ်တည်ရဲ့ကုတ်ခဲစခန်းကတော့စစ်မှန်ဆုံးကဒီမနက်ဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုကိုသူတို့အနေနဲ့သတိပြုမိတယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနေပြန်ကောင်းပြီးပြန်ထွက်ပေါ်လာတဲ့အတွက်သူ့အနေနဲ့ဝမ်းသာတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ဟာအသေးအတန်နဲ့ကောင်းဖြစ်နေတာဒါမှမဟုတ်သေဆုံးသွားတာလည်းဖြစ်နိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးသုံးပတ်လောက်ကြာမှပထမဆုံးအကြိမ်ဖြစ်တဲ့လူမြင်ကွင်းကိုထွက်လာပြီးတဲ့နောက်သမ္မတထရန့်ကမနေ့စနေနေ့က Twitter မှာအဲ့လိုပြောလိုက်တာပါ။ကင်ဂျွန်အွန်းဟာပြည်ရဲမျိုးမြောက်ဘက်ကစမ်းချုံမြို့မှာရှိတဲ့ဓာတ်မြေဩဇာဆက်ယုံဖွင့်ပွဲမှာ Secret တောက်ပြီးတော့ပြုံးရွှင်စွာလမ်းလျှောက်နေတာကိုမြောက်ကိုရီးယားအစိုးရရုတ်တံကပြသခဲ့ပါတယ်။ပြီးခဲ့တဲ့ဧပြီလ15ရက်နေ့မှာကြားရောက်ခဲ့တဲ့သူ့ဖိုးရဲ့မွေးလေးဖြစ်တဲ့မြောက်ကိုရီးယားနိုင်ငံတီထောင်တဲ့နေ့အခမ်းအနားကိုကင်ဂျွန်အွန်းမတက်ခဲ့တာကြောင့်သူနဲ့ပတ်သက်တဲ့သတင်းတွေလည်းအမျိုးမျိုးထွက်ပေါ်နေတာဖြစ်ပါတယ်။တကယ်လို့သာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတည်ဆုံသွားခဲ့မယ်ဆိုရင်တော့အခြေအနေတွေကပိုပြီးတော့မရေမရာဖြစ်လာဖို့ရှိနေတယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ။ဥရောပခေါင်းဆောင်တွေဟာကိုရိုနာဗိုင်းရပ်စ်ကိုစူပေါင်းတိုက်ချက်ဖို့စတင်လှုပ်ဆောင်တဲ့အနေနဲ့နိုင်ငံတကာကျန်းမာရေးအဖွဲ့တစ်ခုကိုတည်ထောင်လိုက်ပါတယ်။သူတို့ရဲ့ရည်မှန်းချက်ကရိုးရိုးလေးဖြစ်ပြီး COVID-19 ကာကွယ်ဆေးရှာဖွေထုတ်လုပ်ပြီးကုသနိုင်မှုအတွက်လိုအပ်တဲ့ငွေကြေးထောက်ပံ့မှုတွေလုပ်ဖို့အင်တာနက်အွန်လိုင်းကနေတစ်လနေ့မှာဒေါ်လာ10ဘီလီယံကောက်သွားဖို့ဖြစ်တယ်လို့ဖော်ဝင်တူဖြစ်တဲ့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကောက်ကပြောပါတယ်။
Heute fehlen für die Entwicklung eines Impfstoffes noch geschätzt etwa 8 Milliarden Euro.
ဒီချိန်မှာကာကွယ်ဆေးထုတ်လုပ်နိုင်ဖို့အတွက်ယူရိုငွေ10ဘီလီယံလောက်လိုအပ်ဆဲဖြစ်ပါတယ်။အချိန်နှဲမှာပဲကာကွယ်ဆေးကိုတွေ့ရတဲ့အဲဒီကာကွယ်ဆေးကိုအရေးတော်မြတ်ထုတ်နိုင်ဖို့အတွက်ချင်းတွေကိုဖန်တီးနိုင်ဖို့လိုပါတယ်။ဒါကြောင့်ကြီးမားတဲ့မဟာမိတ်အဖွဲ့ကြီးကဒါကိုလုပ်ဖို့မေလ၄ရက်နေ့ကကတိပြုခဲ့ကြပြီးတနိုင်တဲ့လောက်အတော်များများကလည်းကာကွယ်ဆေးနဲ့ကုသဖို့ဆေးနဲ့ဆေးပစ္စည်းတွေထုတ်လုပ်နိုင်ဖို့အတွက်ငွေကြေးအကူအညီပါဝင်အကူအညီတွေထည့်ဝင်နေတာကောင်းပါတယ်ဆိုပြီးတော့အင်္ဂလာမာကောက်ကပြောလာတာဖြစ်ပါတယ်ဒီဖွဲ့ထဲမှာတော့အီလီဝင်ကြီးချုပ်ဂျေဆာဘီကောင်တီပြင်သစ်သမ္မတအမန်ယောမက်ခရွန်ဂျာမနီဝင်ကြီးချုပ်အင်္ဂလာမာကာဥရောပကောင်စီဥက္ကဋ္ဌချောင်းစ်မီရှယ်နော်ဝေးဝင်ကြီးချုပ်အာနာဆိုဘတ်နဲ့ဥရောပကော်မရှင်ဥက္ကဋ္ဌအဆူလာဘွန်ဒါလီယန်တို့လည်းပါဝင်တယ်လို့ဗြိတိန်ကဒီ Independent သတင်းစာကဖော်ပြပါတယ်ဒါပြင်သူတို့ကတိပြုထားတဲ့အားလုံးကိုချပြသွားမှာဖြစ်ပြီးတော့ကမ္ဘာတစ်ဝှမ်းမိတ်ဖက်နိုင်ငံတွေအားလုံးကပူးပေါင်းပါဝင်လာမယ်အပေါ်မှာလည်းဝမ်းမြောက်စွာကြိုဆိုကြောင်းပြောထားပါတယ်အမေရိကန်သမ္မတထရန့်က WHO ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ပတ်သက်ပြီးတော့ကမ္ဘာကိုအလင်းများသတိပေးဖို့ပြတ်ကွက်ခဲ့တယ်ဆိုပြီးတော့ WHO ကိုအမေရိကန်ကပေးနေတဲ့ရမုံငွေတွေကိုပြီးခဲ့တဲ့လကရပ်ဆိုင်းခဲ့တာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာတော့အာဏာပိုင်တွေကစီးပွားရေးတွေကိုစပြီးပြန်ဖွင့်နေပေမဲ့အချင်းနောက်တွေအတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာအတော်လေးကိုမြင့်မားလာနေပါတယ်။ WHO နဲ့အမေရိကန်ကအချင်းထောင်မှာတော့အချင်းသား2500တဲက80ရာခိုင်နှုန်းကျော်နဲ့ထောင်ဝန်ထမ်း185ယောက်ဗိုင်းရပ်စ်ကူးစက်ခံထားရပါတယ်။ဒါပြင်ကျင်းအောင်နေထဲမှာဗိုင်းရပ်ကြောင့်သေဆုံးတဲ့သူအရေအတွက်လည်းတိုးလာနေသလိုအကျဉ်းသားဥယျာဉ်များပြားတာကြောင့်အာဏာပိုင်တွေအနေနဲ့တယောက်နဲ့တယောက်ခက်ခါခွာနေခိုင်းဖို့ဖြစ်နိုင်သလိုကျန်းမာရေးဝန်ထမ်းနဲ့ရောဂါမကူးစက်အောင်ကာကွယ်ရဲ့ပစ္စည်းတွေလည်းအလုံးလောက်မရှိတဲ့ပြဿနာနဲ့ရင်ဆိုင်နေရပါတယ်။အမေရိကန်နိုင်ငံတော်မှာဗိုင်းရပ်ကူးစက်ခံသူ 1.3 ကျော်နဲ့သေဆုံးသူ 6,000 ကျော်ရှိပြီးတော့ကမ္ဘာတော်မှာတော့ရောဂါကူးစက်ခံသူ 3.4 ကျော်နဲ့သေဆုံးသူ 24,000 ကျော်ရှိပါတယ်ခင်ဗျာ။
တန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ 5.50 ဖြင့် kHz 585တို့ဖြင့်စနစ်တင်းငွေမှာ5.90 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမမြတ်သစင်အောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်မြန်မာနိုင်ငံမှာမေလဇန်ကစလို့ COVID-19 ကပ်ရောဂါကူးစက်သူလူနာသစ်မတွေ့ရှိတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကပြောလိုက်ပါတယ်။ဧပြီလ30ရက်နေ့မှာနောက်ဆုံးလူနာတဦးကိုအတည်ပြုခဲ့ခြင်းကဆက်ပြီးတော့အခုအချိန်ထိဆိုရင်သေဆုံးသူ6ဦးပါဝင်စုစုပေါင်းကူးစက်သူ152ဦးရှိကြောင်းလည်းတနင်္ဂနွေနေ့ညနေ6နာရီသတင်းထုတ်ပြန်ခြင်းမှာဖော်ပြထားပါတယ်။ကျန်းမာရေးဝန်ကြီးဌာနကတော့ကူးစက်မှုအစ်စ်တွေညွန့်နေသွားတာဟာတက်ခွဲအတီးပြူလူနာတွေနဲ့အနည်းငယ်ထိတွေ့သူတွေကိုစောစောစီစီရှာဖွေဖော်ထုတ်ပြီးတော့အတော်လာကန့်သက်စစ်ဆေးမှုတွေရဲ့ရလဒ်ဖြစ်ပြုစုခဲ့ပါတယ်။ယောဂါကူးစက်ခံရတဲ့လူတန်တရားရှိသူတွေကိုစောင့်ကြည့်လူနာဖြစ်တက်မှတ်စစ်ဆေးခဲ့ရပြီးပြည်ပလာဝင်လာသူတွေကိုတက်မှတ်ထားတဲ့နေရာတွေမှာအတော်လာကန့်သက်ပြီးတော့စောင့်ကြည့်မှုတွေရဲ့အကျိုးဆက်အဖြစ်နဲ့လည်းပြုစုခဲ့ပါတယ်။မြန်မာနိုင်ငံမှာယောဂါပိုးစတင်တွေ့ရှိချိန်မလ23ရက်နေ့ကစလို့ဧပြီလဒုတိယပတ်နဲ့တတိယပတ်တွေမှာကူးစက်မှုများပြခဲ့ပြီးဧပြီလနောက်ပိုင်းမှာလျော့သွားခဲ့တယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။ဒါပေမဲ့ယောဂါကူးစက်မှုတွေကြုံနေရတဲ့ပြည်ပနိုင်ငံတွေကနေပြန်လာသူမြန်မာနိုင်ငံသားတွေအများအပြားရှိနေဆဲဖြစ်တယ်လို့ဆက်ယူနေတဲ့စီးပွားရေးလုပ်ငန်းတွေပြန်လည်ဖွင့်လှစ်တော့မှာဖြစ်လို့ကူးစက်မှုနှုန်းပြန်လည်မြင့်တက်လာနိုင်ခြေရှိတယ်လို့လည်းသတိပေးထားပါရယ်ရှင်။ဖိလစ်ပိုင်နိုင်ငံမှာတနင်္ဂနွေနေ့က COVID-19 ယောဂါကူးစက်သူအတည်ပြုလူနာ195ဦးရှိတဲ့အတွက်စုစုပေါင်းယောဂါကူးစက်သူ9000ကျော်သွားပါပြီ။အခုဆိုရင်ဖိလစ်ပိုင်နိုင်ငံမှာယောဂါကူးစက်သူဖြစ်အတည်ပြုခဲ့သူ9223ဦး၊သေဆုံးသူ608ဦးနဲ့ပြင်လည်ကျန်းမာလာသူက1214ဦးရှိပါတယ်။စင်ကာပူမှာတနင်္ဂနွေနေ့ထိစီးရင်တွေအရယောဂါကူးစက်သူအတည်ပြုလူနာ658ဦးနဲ့ယောဂါကူးစက်ခံရသူစုစုပေါင်း1800ကျော်ရှိပါတယ်။ကူးစက်မှုအများဆုံးကဆောင်းနေကနိုင်ငံသားလူသမားတွေကြားမှာဖြစ်တယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားမှာတော့ COVID-19 ယောဂါကူးစက်မှုကိုထိန်းချုပ်လာနိုင်ပြီဖြစ်တဲ့အတွက်တောင်မီကန့်သက်ချက်တွေကိုမေလ6ရက်ကစပြီးတော့ဖြေလျှော့ပေးသွားမယ်လို့ဝန်ကြီးချုပ်ချန်စီဂျွန်းကဒီကနေ့ပြောပါတယ်။အစိုးရအနေနဲ့စီးပွားရေးလုပ်ငန်းတွေကိုအဆင့်လိုက်ပြန်ဖွင့်ခွင့်ပြုသွားမှာဖြစ်တယ်လို့လူစုလူဝေးပွဲလမ်းတွေကိုတော့ယောဂါကာကွယ်ရေးလမ်းညွှန်ချက်တွေချမှတ်ပြီးတော့ခွင့်ပြုသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ချန်စီဂျွန်းကအစိုးရတာဝန်ရှိသူတွေနဲ့ရုပ်တံဆွေးနွေးပွဲအတွင်းမှာပြောဆိုသွားပါတယ်။ဂျပန်အစိုးရကနိုင်ငံတွင်းအရေးပေါ်အခြေအနေကိုနောက်ထပ်ရည်တိုးဖို့မကြေညာခင်တည့်ရက်အလိုမှာပဲစီးပွားရေးဝန်ကြီးဌာနဝန်ကြီးယက်ဆူတူရှိနီရှီမူရာကကိုရိုနာဗိုင်းရပ်စ်ကျန်းမာမှုထိန်းချုပ်ဖို့ချမှတ်ထားတဲ့အကန့်အသတ်တချို့ကိုဖြေလျှော့ပေးနိုင်တယ်လို့တင်းနေမှုနေကပြောပါတယ်။ဗိုင်းရပ်စ်မကူးစက်နိုင်မှုတင့်တော်တဲ့အကာအကွယ်စီမံတွေလုပ်ဆောင်ထားပြီးစီးပွားရေးလုပ်ငန်းတွေအပေါ်မှာချမှတ်ထားတဲ့ကန့်သတ်ချက်တွေကိုဖြေလျှော့ပေးနိုင်တယ်လို့လည်းသူကပြောပါတယ်။လိုအပ်သလိုပိုသက်ဆေးတွေဖြန့်ပြီးတော့တဦးနဲ့တဦးခက်ခွာခွာနေမယ်ဆိုရင်ပန်းချံတွေပြရိုက်တွေအမှုပညာပြန်ကန်းတွေနဲ့စာကြည့်လိုက်တွေကိုဗိုင်းရပ်စ်ကူးစက်မှုနှုန်းများနေတဲ့ပြည်နယ်73ခုလိုနေရာမျိုးမှာတော့ပြန်ဖွင့်မိနိုင်တယ်လို့သူကပြောပါတယ်။အကန့်အသတ်တွေဘယ်လိုဖြေလျှော့မလဲဆိုရဲအသေးစိတ်အချက်လက်တွေကိုတော့ကျွမ်းကျင်ပညာရှင်တွေနဲ့တင်းနှင်းမှနေမှလုပ်မဲ့စီဝေးမှဆွေးနွေးသွားမယ်လို့လည်းဝန်ကြီးနီရှီမူရာကပြောပါတယ်ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ1000ကျော်ရှိပြီးတော့သေဆုံးသူဟာ930ရှိပါတယ်ဗိုင်းရပ်စ်ထိန်းချုပ်နိုင်ရေးအတွက်ဂျပန်အစိုးရကကြေညာထားတဲ့ရေးပေါ်အခြေအနေကာလကဗိုလ်ဒူဟူနီမှာသတန်းကုန်မှာဖြစ်ပြီးနောက်ထပ်တစ်လကျိုးဖို့ကိုလည်းစီစဉ်နေပါတယ်အရေးပေါ်အခြေအနေကအစိုးရကပြည်သူတွေကိုအိမ်ထဲမှာပဲနေပြီးမလိုအပ်တဲ့အိမ်မြေမထွက်ကြဖို့နဲ့လူအများစုဝေးတဲ့နေရာတွေကိုရှောင်ကြားဖို့တိုက်တွန်းထားပါတယ်ရှင်COVID-19 ကပ်ရောဂါကာလဖွံ့ဖြိုးဆဲနိုင်ငံတွေကကလေးငယ်တွေအတွက်ပုံမှန်ကာကွယ်ဆေးတွေပေးဖို့အဟံတားတွေရှိနေတယ်လို့ကမ္ဘာ့ကုလသမဂ္ဂကလေးများရမုံမွေအဖွဲ့ UNICEF ကပြောပါတယ်။ COVID-19 ရောဂါထိန်းချုပ်ရေးကန့်သက်ချက်တွေကြောင့်ကာကွယ်ဆေးတင်ပို့ရမှာကြံ့ကြံ့မှုတွေရှိနေတဲ့အတွက်ဖွံ့ဖြိုးဆဲနိုင်ငံတွေကတန်းနေချီတဲ့ကလေးငယ်တွေရဲ့အသက်အန္တရာယ်စိုးရိမ်ရကြောင်း UNICEF ကသတိပေးလိုက်တာပါ။ပြီးခဲ့တဲ့နှစ်အတွင်းကတင်ပို့ခဲ့တဲ့ကာကွယ်ဆေး 1.5 ဘီလီယံကိုနိုင်ငံပေါင်း100လောက်ကအသက်9နှစ်အောက်ကလေးငယ်45ရာခိုင်နှုန်းအတွက်အလုံလောက်အသုံးပြုနိုင်ကြောင်းလည်း UNICEF ကပြောပါတယ်။အခုကပ်ရောဂါကြားရောက်နေတဲ့အချိန်စီးပွားရေးအရာကျဆင်းမှုတွေနဲ့လေယာဉ်ခီးစင်တွေရန်နာထားရတာကြောင့်ကာကွယ်ဆေးတွေကိုတင်ပို့ဖို့အခက်အခဲရှိနေပြီးဆေးတွေတူလောင်ယူနေမှာပဲရှိနေသေးတယ်လို့ UNICEF အဖွဲ့ကပြောတာပါ။နိုင်ငံအကျော်များများကလေးငယ်တွေအတွက်လိုအပ်တဲ့ကာကွယ်ဆေးတွေပြက်လက်နေတယ်လို့အာဖရိကတိုက်နိုင်ငံတွေအပါအဝင်နိုင်ငံပေါင်း26နိုင်ငံကကလေးငယ်တွေအတွက်စိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့လည်းပြောပါတယ်။ကန့်သက်ချက်တွေကြားကုန်ပစ္စည်းတင်ပို့ကအဆမတန်မြင့်တက်နေတာကလည်းအခက်အခဲတစ်ခုဖြစ်နေတယ်လို့ UNICEF ပြောခွင့်ရမာရီစီမာကာတိုကပြောပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေအနေနဲ့အဆမတန်မြင့်တဲ့ကုန်ပင်ပို့ကကိုပေးချေဖို့အဆင်မပြေတဲ့အတွက် ကလေးငယ်တွေအတွက်ဝက်သက်နဲ့ပိုလီယိုရောဂါလိုကပဲဆေးရီကိုတင်ပို့ဖို့နှောင့်နှေးနေရကြောင်းလည်းကျောခွင့်ရမရီစီမက်ကာတို့ကပြောပါတယ်။ကိုဗစ် -19 ကပ်ရောဂါမတိုင်ခင်ကာလမှာတော့အသက်တစ်နှစ်အောက်ကလေးသန်း200ကျော်လောက်ဝက်သက်ပိုလီယိုနဲ့တခြားကာကွယ်ဆေးရီကိုရရှိဖို့အခက်အခဲတွေရှိခဲ့ကြောင်းလည်းသူကပြောပါတယ်။အခုလိုကာကွယ်ဆေးအစီအစဉ်တွေရပ်ဆိုင်းထားတာကြောင့်အထူးသဖြင့်ကျန်းမာရေးဆောင်ရှားမှုစနစ်အားနည်းတဲ့နိုင်ငံတွေအတွက်အခုနှစ်နဲ့နောက်နှစ်တွေမှာကလေးငယ်တွေအသက်အန္တရာယ်စိုးရိမ်ရတဲ့ရောဂါတွေကြုံတွေ့လာရနိုင်တယ်လို့ကမ္ဘာ့ကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ UNICEF ကသတိပေးထားပါတယ်ရှင်။တင်းငွေနေညပိုင်းအတွက်ထိတဲ့ရောက်သတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်။
COVID-19 ရောဂါကူးစက်မှုတွေနဲ့ကြုံနေရတဲ့မလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေကယ်ဆယ်ရေးလေယာဉ်နဲ့ပြန်ခွင့်ရရေးကြိုးပမ်းနေတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်မအေးမှာပါရှင်။မလေးရှားနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်ပိတ်ပင်ကတ်သတ်ထားတဲ့အချိန်မှာပဲတောင်ကျနေကြတဲ့မြန်မာနိုင်ငံသားတွေရောအလုပ်လုပ်ကင်နေသူတွေပါမြန်မာအစိုးရရဲ့နေရပြန်ခွင့်ရရေးကြိုးပမ်းနေကြတာပါ။အခုဆိုရင်အရေးပေါ်ကယ်ဆယ်ရေးလေယာဉ်နဲ့ပြန်ခွင့်ရဖို့မလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ရုံးကိုဆက်သွယ်လာသူခန့်မှန်းကြီး400နီးပါးလောက်ရှိနေပြီလို့လည်းအလို့သမားတန်ရာရှိဦးစော်မင်းအောင်ကပြောပါတယ
်။ဒီဆက်သွယ်လာတဲ့ကလေးတွေမှာတော့ဟိုပေါ့နော် overstay တွေပြန်လို့မရတဲ့ကလေးတွေပြန်ကျင်လာတယ်ရယ်။နောက်တစ်ခုကအလုပ်လာပြီးတော့ဟိုလုပ်နေတဲ့ကလေးတွေများတာပေါ့နော်။ဒီမှာအလဲဗီဇာနဲ့ဝင်ပြီးတော့တကယ်တန်ရုံးကတတ်မှတ်ထားတဲ့အချက်နဲ့ဝင်နေတဲ့တွေလည်းအများကြီးပါ3-4,000လောက်တော့ရှိမယ်နဲ့တူတယ်။ဒါခံမှန်းပေါ့နော်ကျွန်တော်တို့ဟိုတန်ရာရှိစီဆက်သွယ်လာတာရောတန်ရုံဆက်သွယ်လာတာရောဟုတ်
။မလေးရှားအစိုးရကတော့ဗီဇာသက်တမ်းကျော်လွန်နေထိုင်နေသူတွေကိုပါပြန်ခွင့်ပြုမှာဖြစ်ပြီးအမိမဲစီရင်သွင်းမှာမဟုတ်ကြောင်းကိုလည်းကြေညာထားတာပါ။ဒါပေမဲ့လည်းလက်တလုံးမှာတော့မြန်မာတန်ရုံကထုတ်ပြန်ထားတဲ့အချက်အလက်နဲ့ကပ်ညီတဲ့မလေးရှားရောက်မြန်မာနိုင်ငံသားတွေနဲ့အလုပ်လုပ်ခွင့်လက်မှတ်သက်တမ်းပုံဆုံးနေသူတွေကိုသာကျေးဇူးရည်လေရင်နဲ့ပြန်ခွင့်ရမှာဖြစ်တယ်လို့လည်းအလို့သမားတန်ရာရှိဦးစော်မင်းအောင်ကပြောပါတယ်
။ဒီမလေးရှားကိုအဲ့ဒီဇန်နဝါရီ1ရက်ကနေစရောက်တဲ့သူတွေကိုဒီ MPO ကလာပြီးရင်သူကဟိုအမိမဲစီးရင်မသွင်းမင်းနဲ့အဲ့လိုပေါ့နော်တရားဝင်ဟိုလူလူလက်လက်ပြန်ခွင့်ပြုမယ်ဆိုတဲ့ပညာချက်တွေကထုတ်ပြန်ထားပါတယ်ဟုတ်။အခုဒီမှာကျွန်တော်တို့တရားဝင်ပြန်ခွင့်ပြုထားတဲ့အခြေအနေကတော့ဟိုအလဲဗီဇာနဲ့လာတယ်ပေါ့နော်အလဲဗီဇာနဲ့လာပြီးတော့ဟိုဒီမှာ MCO ကလာပြိမိနေတယ်အဲ့လိုမြန်မာနိုင်ငံသားတွေရယ်နောက်တစ်ခုကဒီစာမစ်ကုန်ပြီးတော့အပြီးပြန်မဲ့မြန်မာနိုင်ငံသားတွေရယ်အဲ့ဒီအမျိုးအစားနှစ်မျိုးကိုကျွန်တော်တို့အရင်ကစီးရင်ကောက်တာပေါ့နော်အခုလိုလိုက်တဲ့အချိန်မှာဆက်တွေ့လာတဲ့သူတွေကတော့ဟို overstay တွေရောဟိုအလုပ်စပြီးတော့လာပြီးတော့လုပ်တဲ့ကလေးတွေရောပေါ့နော်စာမစ်မတည်သေးဘဲနဲ့ဟိုလုပ်နေတဲ့ကလေးတွေရောပေါ့နော်အလုပ်ဟိုသူတို့တွေကတော့အများကြီးဆက်တွေ့လာတယ်သူတို့တွေပြန်ကျင်တယ်ပေါ့နော်ဆရာဝင်အလုပ်လုပ်နေတဲ့ကလေးတွေကတော့တော်တော်ကြတော့ကျွန်တော်တို့ကဟိုတတိကခွင့်ပြုမိရှိမှသူတို့ကပြန်လို့ရမှာဆိုတော့ကျွန်တော်တို့ကပြန်ပြီးတော့သူတို့အသိပညာပြန်သိရပေါ့နော်ဆရာမွန်ကတော့မှန်တာကြောက်ရင်ကျွန်တော်တို့ဒီဘက်ကအစိုးရရဲ့အခြေအနေကိုကျွန်တော်တို့ကမသိတော့ကြတော့တော်တော်ကြတော့ဟိုစိတ်ရှည်စည်းခံပေးဖို့နဲ့အပါလုပ်ပေးဖို့အလုပ်လေးပဲကျွန်တော်တို့ကပညာပေးနေရတာပေါ့နော
်မြန်မာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုပ်သမားညွှန်ကြားမှုဦးစီးဌာနကတော့မလေးရှားကိုတရားဝင်စေလွတ်တဲ့အလုပ်သမားပေါင်း2000ကျော်ရှိပြီးတခြားနည်းလမ်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါင်းရင်မလေးရှားမှာမြန်မာလူသမား9000ထက်မနည်းရှိနေပါတယ်။မလေးရှားကျန်းမာရေးဝန်ကြီးဌာနရဲ့ဒီကနေ့ထုတ်ပြန်ရဲ့အရကိုရိုနာဗိုင်းရပ်စ်ကူးစက်သူနောက်ထပ်122ယောက်ကိုအတည်ပြုလိုက်တဲ့အတွက်အခုဆိုရင်ကူးစက်သူ6300နီးပါးရှိနေပြီးသေဆုံးသူ2ဦးထပ်တိုးခဲ့တဲ့အတွက်လည်းစုစုပေါင်းသေဆုံးသူ105ယောက်အထိရှိသွားပါပြီ။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ VOA American တန်ရဲ့မြန်မာပိုင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။ကျမကစုမမရှင်။ဒီကနေ့တနင်္ဂနွေနေ့မေလ3ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာသတင်းလွှတ်လပ်ခွင့်နေ့မှာမြန်မာနိုင်ငံတွင်းကသတင်းမီဒီယာတွေရဲ့အခြေအနေကိုတင်ပြပေးကြပါတယ်။မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဟာမကြာသေးခင်နှစ်တွေကနေစလို့ကြာဆင်းလာနေကြောင်းကြည်ရင်းကြည်ပါကသတင်းမီဒီယာသမားတွေနဲ့စာနယ်ဇင်းလွတ်လပ်ခွင့်အရေးလှုပ်ရှားသူတွေကထောက်ပြနေကြတာပါအထူးသဖြင့်ကတော့ COVID-19 ကပ်ရောဂါကြုံနေရသလိုလက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာလည်းသတင်းသမားတွေအနေနဲ့စိန်ခေါ်မှုတွေအခက်အခဲတွေနဲ့ကြုံနေရတယ်လို့မြန်မာစာနယ်ဇင်းသမားတွေကပြောကြပါတယ်မြန်မာသတင်းမီဒီယာကောင်စီရဲ့တွဲဘက်အတွင်းမှုတဦးမြင့်ကျော်ကတော့အရက်သားဆိုးရလက်ထက်ရောက်လာပြီးမဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတွေတိုးတက်မလာဘူးလို့ပြောပါတယ
်။သတင်းချက်လက်ဆက်စုရင်ဖော်ပြခြင်းကလည်းအဲဒီသတင်းလွတ်လပ်ခွင့်မှာအရေးကြီးတဲ့ဟာတစ်ခုအဲ့ဒါလည်းတိုးတက်မလာဘူးပေါ့နော်။ NLD ဆိုးရရဲ့တချို့သောဒီသတင်းမီဒီယာနဲ့ပတ်သက်တဲ့မူဝါဒတွေမှာတိတ်ပြီးတော့သတင်းမီဒီယာကိုမျက်နှာပါပ ပြီးတဲ့ဟာမျိုးမတွေ့ရအောင်သတင်းမီဒီယာပေါ်ရင်လင်းပြောမယ်သတင်းချက်လည်းနှစ်လမ်းတော့အပြန်လှန်မီဒီယာနဲ့ဟာမျိုးနဲ့ထုတ်ပြန်မယ်လို့သူမူဝါဒမျိုးတွေမတွေ့ရပါနဲ့ဖက်ကပဲထုတ်ပြန်မယ်အဲ့ဒါကိုရေးကြဆိုတဲ့ဟာမျိုးယူဆမျိုးရှိတယ်နောက်တစ်ခါတော့နိုင်ငံပိုင်မီဒီယာထုတ်ပြန်တဲ့ဟာသူကတက်မရောလဲသူတို့ထုတ်ပြန်တဲ့ဟာကြီးဆိုတဲ့ဟာမျိုးတွေ
ညာရပါတော့ဒီအချိန်တွေကလည်းသတင်းလွတ်လပ်ခွင့်တော်မကောင်းဘူးပေါ့နော်ဒီကိုဗစ်နဲ့ပတ်သက်တဲ့ဟာဆိုရင်ကြိုးရေးသတင်းရှိသူတောင်းပေးလိုက်ကြတဲ့ဟိုကဒီဟာကတကယ်တော့တိတ်ပြီးတော့မပြောစေချင်လို့ဆိုတဲ့သဘောမျိုးဘူးသတင်းမီဒီယာကိုပေးတဲ့လောက်ရေးစေချင်တဲ့သဘောမျိုးဆက်မှတ်မိတယ်ပေါ့နော်စာနယ်ဇင်းလွတ်လပ်ခွင့်ရေလှောင်ရှားနေတဲ့ပန်မြန်မာဖွဲ့ကတော့ကိုဗစ်
ကိုဗစ်19ကရောဂါနဲ့လက်နက်ကင်ပြည်ပခါတွေကြားသတင်းရဖို့ကြိုးပမ်းနေကြရတဲ့သတင်းတော့တွေကိုဂုဏ်ပြုကြောင်းလဲနိုင်ငံတကာသတင်းလွတ်လပ်ခွင့်အထိမှတ်ဖြစ်နေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့တာပါမြန်မာနိုင်ငံအနေနဲ့တော့သတင်းတောက်နေတယ်ဈေးကျွန်တော်တို့သတင်းစာတွေမထွက်ကြဘူးဂျာနယ်တွေမထွက်နိုင်ကြဘူးပါနဲ့သတင်းပိုက်တွေအခက်အခဲရှိနေမှာပဲဈေးကြံနေရမှာရှိပါတော့ ကျွန်တော်အင်တာနက်ချက်ဒေါင်းလုပ်တိုင်းမှာကျွန်တော်သတင်းရကြတယ်။ဒါနဲ့လည်းချက်ချက်ဖြစ်တယ်။အဲ့ဒီနေရာကြီးသွားလို့မရဘူး။အဲ့လိုသွားလို့ရှိရင်ဒေသမတွေကဒီတရားမဟုတ်ဖွဲ့စည်းနေတဲ့ဆက်သွယ်ရေးဆိုပြီးတော့အရေးကြီးတာရှိတယ်။ကျွန်မအနေနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်ပြီးတော့ကျွန်တော်အဲ့ဒီပြောဆိုပွဲပုဂ္ဂိုလ်ကြောင်းလိုက်ပြီးရဲ့အချိန်မှာတော်တော်ကြီးချက်ချက်ကျွန်တ ပြောတဲ့အတွက်ပဲကြောင်းလဲတွေလောက်ခံတာတွေ့ရတယ်ကျွန်တော်တို့တန်ရမင်းနဲ့ပြောချင်တာကတော့သတင်းသမားတွေရဲ့သတင်းရယူပိုင်ခွင့်တွေကိုဒီကပူချေတက်တဲ့အဆုအနေနဲ့တော့ပြည်ကြည်လာအောင်ကျွန်တော်တို့တောင်းဆိုချင်ပါတယ
်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဥဆောင်တဲ့ရပ်သားဆိုရအာဏာရလာပြီးတဲ့နောက်သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတွေတိုးတက်လာမယ်လို့မျှော်လင့်ခဲ့ကြပြီးမယ်ထင်သလောက်ဖြစ်မလာတဲ့အပေါ်မှာလည်းသတင်းသမားတွေစိတ်ကြက်နေကြတာပါအထူးသဖြင့်သတင်းမီဒီယာလွတ်လပ်ခွင့်တွေတိုးတက်ဖို့မူဝါဒတွေနဲ့ဥပဒေတွေပြင်ဆင်ဖို့လိုနေပြီလို့လည်းမြန်မာသတင်းမီဒီယာကောင်စီကဦးမြင့်ကျော်ကသတိပေးပါတယ်
ဥပဒေတွေပြင်ဆင်မှုတွေမှာတကယ်လွတ်လပ်ခွင့်ကိုစားပေးတဲ့ဥပဒေပြင်ဆင်မှုတွေလောက်ပါပေါ့နော်သတင်းချက်လက်ရယူဟိုအဆက်ဆိုင် information အဲ့ဒါတွေတိုးတက်လာအောင်တကယ်ဖွင့်လင်းတဲ့မီဒီယာကိုခြေချတဲ့ပြောရေးဆိုခွင့်ရှိတဲ့နောက်ဝန်ကြီးဌာနတွေရဲ့သတင်းချက်လက်တွေကိုလွယ်လွယ်ကူနဲ့ထုတ်ပေးတဲ့မူဝါဒမျိုးပြင်ဆင်ဖို့လိုတယ်ပေါ့နော်နောက်တစ်ခုကတော့သတင်းသမားတွေသတင်းမီဒီယာတွေပေါ်ပြတဲ့ဟာနဲ့စုစုံတရားမကျေနပ်မှုရှိတယ်မကျေလည်မှုရှိရင်လည်းသတင်းမီဒီယာကောင်စီရတဲ့ဆင်းအဖြစ်ချင်းမှုဆိုတဲ့မူဝါဒမျိုးရှင်းသုံးပါပေါ့နော
်။တမန်ပါအဖွဲ့ကဦးမျိုးမြင့်ငင်းကလည်းမြန်မာနိုင်ငံအတွင်းမှာသတင်းချက်လက်ရယူပွင့်ဆိုင်ရာဥပဒေပြဋ္ဌာန်းနိုင်မှာမူဝါဒတွေပြင်ဆင်သုံးသပ်နိုင်မှာဒီခက်ခဲတွေပြေလည်မယ်လို့ရှုမြင်ပါတယ်
။ဒီလက်ကအစ်ကိုပြောရှုလို့တော့အားပေးတဲ့အနေနဲ့သတင်းထုတ်ပြန်တာမျိုးကျွန်တော်ကလုပ်ပြည့်စီနေပါပေါ့နော်။ဥပမာတမန်တော်သတင်းမှာကြံကြားရေးဖွဲ့စည်းလို့ရှိရင်ကျွန်တော်ဆက်ပြရအဲ့ဒါဆက်ပါတယ်။အဲ့ဒါတွေကဘယ်အချိန်ကျမှကျွန်တော်အစီအစဉ်သွားနိုင်လဲဆိုလို့ရှိရင် right to information သတင်းချက်လက်ဒီပိုင်ကဥပဒေပေါ်ပေါက်လာမှသာလေကျွန်တော်တို့တရင်းရည်ဒီစားရအဆင်ပြေတယ်လို့ကျွန်တော်တို့ပြောလို့ရတယ
်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဒေးဗစ်ကေးကလည်းနိုင်ငံတကာတရင်းလွတ်လပ်ခွင့်နဲ့အထိမ်းမှတ်ဖြစ်နေကြညာခဲ့တဲ့ထုတ်ပြန်ချက်ထဲမှာကမ္ဘာတစ်ဝှမ်းတရင်းလွတ်လပ်ခွင့်ရရှိရေးအလေးထားဖို့တိုက်တွန်းခဲ့ပြီးအထူးသဖြင့်လူမှုကျန်းမာရေးပြဿနာကြီးဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ရင်ဆိုင်နေရချိန်မှာအရေးကြီးတဲ့တရင်းချက်လက်တွေရရှိရေးဟာတရင်းမီဒီယာလွတ်လပ်ခွင့်အတွက်အရေးပါကြောင်းကိုလည်းထောက်ပြထားပါတယ်ရှင်
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါမှာ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Sound တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုနားဆင်ကြရမှာကတော့ကိုသားညုံစီစဉ်ထုတ်လွှင့်ပေးထားတဲ့မြမအရေးဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာကျွန်တော်တို့ဒီ COVID-19 ရောဂါအကျပ်တဲအခြေအနေကြုံလာနေတဲ့အတူပဲမြန်မာနိုင်ငံမှာဆိုလို့ရှိရင်လေ ဒီတိုင်းတဲ့ပြည်နယ်တော်မြင်သားမှာညမထွက်အမိန့်ကြီးအချိန်တိုးမြင့်ပြီးတော့တတ်မှတ်ကြပြီ။နောက်ဆူရကလည်းတချို့မျိုးနယ်တွေပြည်နယ်တွေတချို့နေရာတွေကိုအသွာလာကန့်တတာတွေလှုပ်လာပါတယ်။ဒီအခြေအနေဟာမြန်မာနိုင်ငံရဲ့လူခွေရေးပေါ်မှာဘယ်လောက်ထိသက်ရောက်မှုရှိလာသလဲဆိုတာကိုကျွန်တော်တို့ဒီမြန်မာနိုင်ငံမှာရှိနေတဲ့ညီမျှချင်းမြန်မာ equality မြန်မာရဲ့အမှုဆောင်ညွှန်ကြားရေးမှုကော်မြူနီနဲ့ဆက်သွယ်မှုမြန်မာဖြစ်ပါတယ်။ကော်မြူနီအခုမြန်မာနိုင်ငံမှာအခုတင်းကျပ်တဲ့အမိန့်တွေပို့ပြီးတော့ထုတ်လာပါတယ်။အဲ့တော့ဒီအခြေအနေကဒီမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိရိုက်ခတ်မှုရှိပါလဲခင်ဗျာ။ရင်းနှီးအားလေးပြောပြပေးပါ
။ဟုတ်ကဲ့ဒီလိုမျိုးအမိန့်တွေထုတ်ပြန်ခြင်းကတော့ပြောမယ်ဆိုရှင်တော့ငင်းငန်းစွာစီဝေးမှုတွေလေးကျန်းစွာနဲ့ကျွန်တော်သွားလာမှုတွေနော်ဒီခီးသွားလာမှုအပိုင်းတွေထိခိုက်တာသိကြပါတယ်။ဒီဟာတစ်ခုကတော့ကျွန်တော်တို့ပြောမယ်ဆိုရှင်ဟိုနိုင်ငံတကာဥပဒေမှာပြောထားပါဗျာ။ဒါကတော့ခုနလိုတိုင်းပြည်ရဲ့အခြေအနေကျမ်းမာရေးနောက်တစ်ခါမှခုနဘေးယောဂါကပ်ဘေးတွေဖြစ်တဲ့အခါမှာတိုင်းပြည်ရဲ့အရေးပေါ်အခြေအနေကတချို့သောခွေတွေကိုကတ်တန့်ခွေရှိပါတယ်လို့ပြောထားတဲ့အတွက်ဒီဟာကကျွန်တော်တို့မကန့်တန့်တော့အကောင်းဆုံးပါဒါပေမဲ့လူအပ်ရင်ကန့်တက်လို့ရတယ်ဆိုရင်အခြေအနေမျိုးဖြစ်တဲ့အတွက်လူအပ်တယ်ဆိုရင်အကြောင်းအရာကိုကျွန်တော်ပြဖို့လိုအပ်ပါတယ်အဲ့တော့လက်ရှိအခြေအနေမှာကျွန်တော်တို့တချို့သောဒေသတွေမှာတချို့သောမြို့နယ်တွေမှာဒီလိုမျိုးကျွန်တော်တို့ဒီ COVID-19 နဲ့ပတ်သက်တော့ကူးစက်တယ်ဆိုတော့လက္ခဏာပြတဲ့သူတွေရှိတဲ့အတွက်ဒါမျိုးကန့်တက်တာတွေ့ရပါတယ်ဒါကကျွန်တော်ကျမ်းမာရေးရှိတော့လက်ခံရတယ်ဒါပေမဲ့ကန့်တက်မှုကကျွန်တော်ပြောတဲ့အခါမှာအတိအကျနှစ်ချက်ရှိပါတယ်တကယ်ကိုတရားဥပဒေလှုပ်ထုတ်လုပ်ပြီးရကန့်တက်လို့ရတော့လှုပ်ထုတ်လုပ်ပြီးကိုဖျက်ဆီးရမယ်နောက်တစ်ခုကတော့လိုအပ်တဲ့လောက်သာကျွန်တော်တို့ကန့်တက်ရမယ်လိုအပ်တာတည်းပို့ပြီးတော့မကန့်တက်ရအောင်အဲ့တော့ကျွန်တော်တို့ခုနကအချို့နေရာတွေမှာဘာမှကိစ္စမရှိဘဲနဲ့ကန့်တက်တဲ့အရာမျိုးဖြစ်ဖို့မလိုရသလိုအမိတ်တွေကဟိုကထုတ်လိုက်ဒီကထုတ်လိုက်အဲ့ဒါမျိုးဖြစ်လို့မရဘူးတကယ်ကိုအမိတ်ထုတ်ခွင့်ရှိတော့ဘ ਹੁ အဆင့်လားဒါမှမဟုတ်ရှိရင်ကျွန်တော်ဒီနေ့တိုင်းဒေတာကအစိုးရအဆင့်လားအဲ့ဒီဟာကိုကျွန်တော်သိစရာရှင်းဖို့တော့လိုအပ်ပါတယ်နောက်ထပ်အရေးကြီးတာကတော့ဒီအမိတ်တွေထုတ်ပြန်တဲ့အခါမှာရှင်းလင်းပြသဖို့ပါတခါလေကျွန်တော်တို့အမိတ်ပညာချက်ထုတ်လာတယ်ဒါပေမဲ့အဲ့ဒီအမိတ်ပညာချက်မှာရေးသားချက်တွေမရှင်းတဲ့အခါမှာခောက်ခါခါဖတ်ရတယ်အဲ့တော့ထုတ်ခွင့်ပေးတာလားမထုတ်ခွင့်ပေးတာလားလူ9ယောက်တည်းပို့စုရမှာလားမစုရဘူးလားအလုတ်ကိုသွားခွင့်ရှိတာလားသွားခွင့်မရှိတာလားသိချာမသိတဲ့အတွက်တချို့သောအမိန့်များထုတ်ပြန်ပြီးတော့ပြည်သူလူထုကနားမလည်ဘူးနားမလည်တဲ့အတွက်ဘယ်လိုမျိုးလှုပ်ဆောင်မလဲဆိုတော့မသိတဲ့အတွက်ကန့်တက်လို့ရပြီမဲ့တချို့သောနေရာတွေမှာထောက်ပြစရာဖြစ်နေတဲ့အဖြစ်အပျက်ကတော့ COVID-19 ကိုတားဆီးဖို့ကြိုးစားနေမြန်မာနိုင်ငံလက်ရှိအခြေအနေရဲ့အားအနေချက်တွေဖြစ်ပါတယ်
ဆိုတော့ဒီနေရာမှာကျွန်တော်တခါလေးမေးချင်တာကတချို့မြို့နယ်တွေပေါ့မြန်မာနိုင်ငံရန်ကုန်မှာစုကုကြုံနေရပြီကျွန်တော်သိရပါတယ်တချို့မြို့နယ်တွေမှာသွားလာဟိုပိတ်ပင်မှုအတွက်ဆွေရဒေသနာအမိန့်တွေထုတ်ပြန်လိုက်တယ်ဒါပေမဲ့တချို့ရက်ွက်တွေကြတော့ရက်ွက်လိုက်ကိုပိတ်ထားတဲ့ကိုပါကိုကိုအချိုကြီးနဲ့ကိုပိတ်ထားတဲ့သဘောမျိုးတွေကျွန်တော်တို့ကြားနေရတယ်အဲ့အခြေအနေကလည်းပတ်သက်လို့အကုန်မျိုးဝင်ပြီးလို့ယူဆပါလေ
အဲ့ဒီတော့ခုနကျွန်တော်ပြောသလိုပါပဲဒီလိုမျိုးအမိန့်ကြီးကထုတ်ခွင့်ရှိတဲ့သူကထုတ်တာလားဒါမှမလို့ရှိရင်ကိုပါကိုကိုလမ်းအန်ရယ်ကိုကြောက်လို့ကိုရလမ်းသူလမ်းသားတွေကစုဆောင်စုဝေးပြီးတော့ထုတ်တာလားအဲ့ဒါရှင်းဖို့လိုအပ်ပါတယ်တကယ်လို့ထုတ်ဖို့လိုအပ်တယ်လို့ပြဋ္ဌာန်းထားလို့ရှိရင်အမိန့်ကလည်းကျွန်တော်တရားဝင်ဖြစ်ဖို့လိုအပ်တယ်လို့အဲ့ဒီတရားဝင်ပါတဲ့အမိန့်အတိုင်းပဲအကောင့်ထည့်ပေါ်တဲ့အရာမျိုးဖြစ်ရမယ်။အဲ့တော့ကျွန်တော်တို့ဆိုလိုတဲ့ချက်ကဥမာအမိန့်ကည7နာရီကနေမနေ့4နာရီမထွက်ရအောင်ဆိုဒါဘယ်သူမှမထွက်ရပါဘူးသိကြပါလေ။ဒါပေမဲ့အခုချိန်ကရိုးရိုးတာမန်ချိန်မှာတော့ကိုလမ်းနဲ့ကိုပေါ့ကိုသဘောကျပိတ်ပြီးတော့ကားတွေမဝင်ရဘူး။အမိန့်ထဲမှာကားမဝင်အောင်ဆိုတော့မပါဘူးဗျ။ COVID ရောဂါဆိုတာလေကားကနေကူးစက်တာမဟုတ်ဘူး။လူတွေတယောက်နဲ့တယောက်ချင်းမိမှာကျွန်တော်ကူးဆက်တာအဲ့တော့ခုနလိုမျိုးအကြောက်လုံပြီးတော့လမ်းနေမှာလှုပ်ဆောင်ခြင်းကတော့ကျွန်တော်တို့အကြောက်လုံတဲ့ပုံမှာအခြေခံပြီးလှုပ်ဆောင်တာတရားဥပဒေမှာအခြေခံပြီးတော့လှုပ်ဆောင်တာမဟုတ်တဲ့အတွက်အဲ့ဒါမျိုးကြတော့ကျွန်တော်တို့လိုတဲ့အတိုင်းမဟုတ်တော့ဘူးဥပဒေတိုင်းမဟုတ်တော့ဘူးဆိုဆိုလိုခြင်းနဲ့အဲ့တော့အစိုးရကထုတ်သိတိုင်အောင်ကြီးသူလူထုကကိုပေါ့ကိုအတိတ်ပြင်ကြီးလိုပြန်လှုပ်ချင်လို့လှုပ်တဲ့ဟာတခုကတော့ကျွန်တော်တို့ဒါမဖြစ်သင့်ဘူးပြတကယ်လို့လှုပ်မယ်ဆိုလို့ရှိရင်အစိုးရကဒါတွေတော့လှုပ်လို့ရတယ်ဒီနေရာမှာပူးပေါင်းပါဝင်ပါဥပမာညစေနိုင်ရနေမနဲ့၄နိုင်ခင်မထွက်ရဘူးဒါကြောင့်မလို့အစိုးရကဒီလိုမျိုးလုံခြုံရေးဌာနတွေအကုန်လုံးကအကုန်လုံးတမျိုးနယ်လုံးတိုင်းလို့မရနိုင်တဲ့အတွက်အဲ့ဒီဒေသမှာမထွက်ဖို့အတွက်ရဲရွာပြည်သူလူထုကပူးပေါင်းဆောင်ရွက်ပါအဲ့ဒါမျိုးဆိုတော့ရတယ်နောက်အစိုးရထုတ်ကစီကန်းတခြားကိုလန်းစီကန်းတခြားပို့ဆိုးတာကဒီလိုမျိုးစီကန်းချတဲ့အခါမှာတခါနန်းနေမှာတာဝန်ယူထားတဲ့သူတွေကဒီဒေါသတွေပါလာတယ်နောက်တစ်ခါစိုးရိမ်တိုင်းပါလာတဲ့အတွက်တရားဥပဒေတိုင်းမဟုတ်ဘဲနဲ့လိုအပ်တဲ့ချင်းချောက်တာလူအပ်တာတွေပို့ပြီးတော့အာဏာပေးတဲ့အချိန်မှာတခြားသောလူပင်ချုပ်ပေါက်မှုပါဆက်လက်ဖြစ်သွားတတ်တာကိုဒါကိုသတိပြုဖို့လိုအပ်ပါတယ်။
ဟုတ်ကဲ့ဒီနေရာမှာကျွန်တော်နောက်တစ်ခုမေးချင်တာကကျွန်တော်တို့အနောက်နိုင်ငံတွေပေါ့အခုဆိုအမေရိကန်မှာကြုံရတယ်ဒီအစိုးရတွေကနေပြီးတော့ shutdown တွေလုပ်တဲ့ခါမှာဒါကိုလက်မခံပြီးတော့ဆန္ဒပြတဲ့အရာစုတွေချို့ထွက်လာတယ်ဆန္ဒပြတာတွေရှိလာတယ်။အဲ့တော့ Diniamale, the two Solga de Jaraga, the sheep, Yama, the Cavalo, Juniare, Jamaica, Jadei, Gayoga Zui, your Dichini, not the Pama, Ujin Luquin, Chini, your Dichin, Niyaku, Shinalushin, the Ujin Luquin, Chini, Tesalushin, the Cavalo, Juniare, Gayoga Chini, who pulled up Uza Pivinesure, a Mimule Shivare, call Mimulu Savale.
ဟုတ်ပါတယ်ကျွန်တော်တူးချင်းအခွင့်အရေးတွေကတော့ရှိရမှာဒါပေမဲ့ခုနကလိုအများကြီးသူအတွက်အန္တရာယ်ဖြစ်နိုင်တော့အခုလိုမျိုးကပ်ရောကပြဿနာတွေကူးဆက်နိုင်တဲ့ယောဂကူးဆက်တာမှာအလွယ်တကူမဟုတ်ဘူးလေတကယ်ကိုအစမတန်လင်းမြန်ပြီးတော့ကူးဆက်နိုင်တဲ့အရာမျိုးဆိုရင်တချို့သောအခွင့်အရေးတွေကန့်သတ်လို့မရပါဘူးအဲ့ဒါကတော့ခုနပြောသလိုပဲကျွန်တော်တို့လူစုလူဝေးလုပ်တဲ့ဟာသွားလာတာဒါတွေကန့်သတ င်းပန်းခြင်းတွေလူမဆန်တော့အဖြစ်ပေးခြင်းဒါတွေတော့လုပ်လို့မရဘူးနောက်တစ်ခါဒီလူမျိုးလှုပ်ဆောင်ပြီးတော့ချိုးဖောက်လို့ရှင်တော့တရားဥပဒေတိုင်းပဲစီရင်ရမယ်တရားလက်လွတ်နှိမ့်ဆက်တာတွေတရားလက်လွတ်တက်ဖြတ်တာတွေတရားလက်လွတ်အဖြစ်ပေးတာအဲ့ဒါလည်းလုပ်လို့မရအဲ့တော့ကျွန်တော်တို့မှပြည်သူလူထုရောအစိုးရရောနားလည်ဖို့ကတချို့သောအခွင့်အရေးတွေကိုဆိုင်းငံ့လို့ရတယ်အဲ့မဲ့တချို့သောအခွင့်အရေးဆိုင်းငံ့လို့ရတယ်ဆိုတဲ့အတွက်အခွင့်အရေးမှန်သမျှအကုန်လုံးချိုးဖောက်လို့ရတယ်လှုပ်ချင်တာလှုပ်လို့မရဘူးဆိုတာကိုအစိုးရလည်းသဘောပေါက်ဖို့လိုအပ်တယ်ပြည်သူလူထုကလည်းလက်ခံဖို့လိုအပ်တယ်လို့တစ်ချိန်တည်းမှာလည်းဒီတာဝန်ထမ်းဆောင်တဲ့တရားဥပဒေစိုးရိမ်လုပ်တဲ့လုံခြုံရေးတာဝန်ယူတဲ့သူတွေကိုတော့လည်းကောင်းကောင်းနားလည်သဘောပေါက်ဖို့အရေးကြီးပါတယ်
နောက်ကျွန်တော်မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ပြောချင်ပါတယ်မြန်မာနိုင်ငံကပြောရမယ်ဆိုရင်ဒီကဘာလုံးကစောင့်ကြည့်ခံရတဲ့လူခွင့်ချိုးဖောက်မှုနဲ့ပတ်သက်လို့စိုးရိမ်ပွေနိုင်ငံတကာနိုင်ငံထဲမှာပါပါတယ်ပြောရမယ်ဆိုရင်လူနည်းစုအခွင့်အရေးပြဿနာတွေနောက်ဖက်မှာဒီရင်ဂျာဒုက္ခတဲ့အရေးပြဿနာတွေနောက်တစ်ခုကဒီနိုင်ငံရေးချင်းသားမျိုးတွေနောက်လေယာဉ်ကြီးပိုင်ဆိုင်ခွင့်ပြဿနာတွေပေါ့ဒီပြဿနာတွေအများကြီးရှိပါတယ်လူခွင့်အခြေအနေအဲ့တော့ဒီကပ်ဘေးအခြေအနေကြောင့်ဒီလိုပြဿနာတွေဒီလိုလူခွင့်စိုးရိမ်စရာတွေလူခွင့်အခြေအနေတွေကဘေးရောက်သွားပြီလားဘယ်လိုမြင်ပါလဲ
ပေးမရဘူးဗျဒီကိစ္စတွေကဒီကပ်ဘေးကြောင့်ပြီးဆုံးသွားတာမဟုတ်ကပ်ဘေးကြောင့်ပူတော်ကြီးလာမဲ့သဘောမျိုးဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ခုနပြောသလိုကပ်ဘေးမှာကြမ်းမာရေးကိစ္စကိုတိုက်ခိုက်နေဒါဟိုတွန်းလှန်ဖို့စ조사နေသလိုတခြား issue တွေမျက်စိကျက်လို့မရပါဘူးဘာလို့လဲဆိုတော့အခွင့်အရေးတွေကတစ်ခုနဲ့တစ်ခုဆက်ဆက်နေတာဖြစ်ပါတယ်ဥပမာကျွန်တော်တို့ဒီကပ်ဘေးအတွင်းမှာလုပ်ဆောင်တဲ့ခါမှာတည်င်းချက်တောင်းမှုလုပ်လိုက်မယ်ဆိုရင်ခုနကတော့တိုင်းရင်းသားဒေသတွေနောက်တစ်ခါဒီကိစ္စတွေမှာတရားစီရင်ရုံးတွေကိုပိတ်ချလိုက်မယ်လုံးဝအကူအညီမလုပ်ဘဲနဲ့တရားစီရင်ရပ်တိုက်လိုက်မယ်ဆိုလို့ရှိရင်လည်းလက်ရှိစီရင်နေတဲ့ဒီနေရာဥပဒေတွေနဲ့ပတ်သက်ပြီးတော့စည်ရဆိုင်တဲ့အမှုတွေနောက်တစ်ခါဒီကိစ္စအတွင်းမှာဖြစ်ပေါ်နိုင်တဲ့အမုန်းတရားတွေကြောင့်အခြေခံတဲ့ဒီအကြမ်းဖက်မှုတွေဆက်ပြီးဖြစ်နိုင်တယ်အဲ့တော့တစ်ခုကိုကျွန်တော်ဦးစားပေးလုပ်နေမယ်ကြံတဲ့အမှုတွေကိုကျွန်တော်တို့ပယ်ဖြစ်လိုက်လို့ချေအေးလိုက်လို့နောက်တစ်ခုကတော့ဒီအရာတွေကိုကျွန်တော်တို့မေ့ပြလိုက်လို့မရပါဘူးခင်ဗျတစ်ဖက်မှာအရေးကြီးတဲ့ first priority လို့ခေါ်တဲ့ကျန်းမာရေးကိစ္စကိုဖြေရှင်းနေသလိုအရင်ကိစ္စတွေကိုလည်းဆက်လက်ဆောင်ရွက်ဖို့အတွက်လုပ်လို့ရပါတယ်ကြောင်ထိုးထားလို့မရပါဘူးနောက်တစ်ခုကကျွန်တော်သတိထားဖို့ကဒီကျမ်းမာရေးကိစ္စလှုပ်ဆောင်နေတဲ့ကာလအတွင်းမှာပဲသူ့ကိုတားဆီးပါတယ်ဆိုတော့နောက်ထပ်လူ့အခွင့်အရေးအခြေအနေချိုးဖောက်မှုတွေနောက်ထပ်အသွင်တစ်မျိုးနဲ့ပေါ်ပေါက်မှုလည်းကျွန်တော်တို့အများကြီးသတိထားဖို့လိုအပ်ပါတယ
်ဒါပေမဲ့အခုအချိန်ဒီမှာပြောမယ်ဆိုရင်ကာယောဂနှစ်နေအစိုးရကလုံနေတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံနောက်ဖက်မှာရခိုင်ပြည်နယ်မှာဆိုလို့တိုက်ပွဲတွေဖြစ်နေတယ်ဒုက္ခတွေတက်တာတွေတိတ်ကြီးနေတယ်အဲ့တော့ဒီအချိန်နေနဲ့ပတ်သက်လို့အစိုးရကံတော်မှုကောင်မျိုးမင်းဘယ်လိုယူဆပါလဲ
အမှန်တော့လေကျွန်တော်တို့ဒီလိုမျိုးCOVID-19 အတွင်းမှာဒီရောဂါပိုးကိုဝိုင်းဝန်းတိုက်ခိုက်ဖို့အတွက်တိုက်ဖြတ်ဖို့အတွက်တွန်းလှန်ဖို့အတွက်အင်တိုက်အားတိုက်ကြိုးပမ်းဖို့လိုအပ်တဲ့အချိန်ဖြစ်ပါတယ်။အဲ့ဒီအချိန်မှာကျွန်တော်တို့ကမ္ဘာ့ကုလသမဂ္ဂအထွေထွေမှုချုပ်ကလည်းဒါကိုပြောထားပါတယ်။ဒီအချိန်မှာစစ်ပွဲတွေရကြပါစစ်ပွဲမှာအသုံးပြုမဲ့အင်အားတွေခွန်အားတွေစစ်စရိတ်တွေအစားကိုဗစ်ကိုကျွန်တော်တို့ဝိုင်းပြီးတော့တွန်းလှန်ကြပါလို့သူကိုယ်တိုင်ပြောထားတယ်။ဒါပေမဲ့ကျွန်တော်တို့တိုင်းပြည်မှာကတစ်ဖက်မှာလည်းကိုဗစ်ကိုလှုံ့ဆော်နေတယ်တစ်ဖက်မှာလည်းခုနကပြောတဲ့ဒီပြိပခါတွေကျွန်တော်တို့အများကြီးဖြစ်နေပိုင်ရှင်မဲ့ကျွန်တော်တို့ဒုံးချီလေးပိုင်ရှင်မဲ့တနက်တီကြောင့်မလို့အဲ့ဒီ data မှာပို့ဖြစ်တော့အဲ့ဒီအလူမှာပို့ပြီးတော့ခံရပါတယ်။တစ်ဖက်မှာလည်းဒီ COVID ကဆိုလို့စီအချိန်မီကူးနိုင်တယ်။တစ်ဖက်မှာလည်းခုနလိုစစ်ပွဲကာလအတွင်းမှာကြုံတွေ့ရတဲ့အတွက်ကြောင့်မလို့ပို့ပြီးတော့အန္တရာယ်ရှိနိုင်တယ်။ဘယ်အချိန်ပုံကြမလဲ။ဘယ်အချိန်တနက်ထမ်းမလဲဆိုတာသိမလဲဆိုတာမသိရတဲ့အတွက်အဲ့လိုမျိုးကိစ္စတွေပို့ဖို့ဖြစ်ပါတယ်။အဲ့တော့ကျွန်တော်ပြောချင်တဲ့တကူက COVID ကိုလည်းတိုက်ခိုက်ပါ။ခုနကပြောတဲ့ငင်းချမ်းရင်းနဲ့အဲ့ဒီ data မှာရှိတဲ့ပြိပကတွေကလူတွေကျန်းကျန်းမာမာနဲ့နေနိုင်မှုအတွက်လုံလုံချေချုံနေနိုင်မှုအတွက်တခြားသောအခွင့်အရေးချိုးဖောက်မှုတွေအားလုံးရပ်တန့်ပါဒါပေမဲ့လူအခွင့်အရေးချိုးဖောက်မှုအတွက်လှုပ်ဆောင်မှုတွေပိတ်ပင်လို့မရပါဘူးလူအခွင့်အရေးချိုးဖောက်မှုတွေကိုရပ်တန့်ဖို့ပဲကျွန်တော်ဆိုလိုတာဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးအချက်တစ်ခုမေးချင်ပါတယ်အဓိကတော့နည်းနည်းအသေးစိတ်ဆံပါတယ်လက်ရှိမြန်မာအစိုးရကထုတ်ပြန်ချက်တွေဒီ COVID နှိမ်နေတဲ့ COVID ရောဂါပြန့်ပွားရေးတားဆီးဖို့အတွက်နှိမ်နေရေးအတွက်ပေါ့ထုတ်ပြန်ချက်တွေအမိန့်ကြီးအများကြီးထွက်ပါတယ်ဒီနေရာမှာဒီအမိန့်ကြီးလောက်ရတီဒဲမှာတူးချင်းအခွင့်အရေးကိုတွားပြီးထိခိုက်တဲ့ဟာမျိုးတွေသတိထားမိပါလားရှိပါရှိနေပါပြီလား
ဟိုခုနကတော့လိုအပ်တယ်လို့မျိုးပ ตัวลาบูด้วยเนาะดาริเป้ปินเนี่ยคิดตาสายงานทาได้หายก็ใช่ป่ะแต่ใบแม้โตจนเราสู้เองนะครับยามานึงเราเล็กชิมาเราไม่ใช่ดิแต่ไม่ใช่ไหนเนี่ยลาลาบ่มาจนเราฟิลิปปินส์มาเนาะจนเราอเมริกาทุกอย่างเนี่ยแล้วก็ไปเจอไปเจอจ่าเลยสรุปฟิลิปปินส์มาตะเกลุเนี่ยเนาะดูดาเตียนี่เนาะตรุบาเจอทาได้เกลุจูลงเลยสิจิตตะขึ้นไปทาแล้วจนเราได้ชิมาเลยฟิลิปปินส์อาจารย์อะไรปู่ซาမျိုးเนาะจูลงเลยสุบิ๊ดแล้ว จิตตะเดหาမျိုးมาเตียพันธุ์ซีเดหาမျိုးอะล่ะผิดผู้ชื่อไหนในเคสหาမျိုးจนเราสู้เองแล้วก็กัมโบเดียနိုင်ငံမှာโควิดကိုတားဆီးဖို့အတွက်ဆိုပြီးတော့ออนไลน์မှာโควิดအကြောင်းကိုပြောပြတဲ့ဟာကိုသတင်းမှာတွေထုတ်ပြဆိုပြီးတော့ဖန်ဆီးတယ်နောက်တစ်ခါမှာအစိုးရရဲ့
policy ကိုထောက်ပြလို့ရှိရင်ဒါကိုခန်းစီအရေးယူရဲ့ကိစ္စဖြစ်တယ်အဲ့တော့အဲ့ဒီနမူနာတွေမကောင်းတဲ့နမူနာတွေတော့ကမ္ဘောဒီးယားတို့ဖိလစ်ပင်းတို့ကလည်းယူလာပြီးမြန်မာပြည်မှာကျင့်သုံးမှာတစ်ခုစိုးရိမ်ပါတယ်အဲ့တော့ကျွန်တော်ပြောချင်တဲ့ကွာလက်ရှိချိန်မှာတော့အဲ့လိုမျိုးမဆိုးသေးဘူးဒါပေမဲ့အဲ့ဒီတခြားနိုင်ငံကစိုးရွားတဲ့လူခွေဖိနေမှုတွေကိုဗစ်ကိုအကြောင်းပြပြီးတော့လက်ဆောက
မင်္ဂလာပါ ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်တင်ဆက်ဖို့အချိန်ရောက်ပါပြီ COVID-19 ပြဿနာမြန်မာကတရုတ်ကိုကြောက်ရမလားတရုတ်ကမြန်မာကိုပြန်ဆိုးရင်ရမလားဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့တစ်ပတ်လောက်ကစားရုပ်နိုင်ငံယူနန်ပြည်နယ်အစိုးရဟာမြန်မာနိုင်ငံသားတွေကိုသူ့ပြည်နယ်အတွင်းဝင်ရောက်ခွင့်ပိတ်ပင်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုစတင်လာနေတဲ့မြန်မာနိုင်ငံသားတွေကနေသူ့နိုင်ငံသားတွေစီကူးစက်မှဆိုးရင်လို့ပါ။နေဆက်ကွန်တိုရေးမှဆိုသူ့သီးတွေတင်ပြီးသွားရောက်တဲ့မြန်မာနိုင်ငံသားကားမောင်းသူတွေကိုလည်းတရုတ်နိုင်ငံနဲ့ဝင်ခွင့်မပေးပါဘူး။ဒီကြားစုံတစ်ခုသတ်မှတ်ပြီးအဲ့ဒီစုံမှာမြန်မာနိုင်ငံသားတွေကားပေါ်ကဆင်းတရုတ်ကားသမားတွေကဝင်မောင်းပြီးတရုတ်ဘက်အချမ်းမှကုန်ချတာလုပ်ပါတယ်။ကားကိုလည်းတရုတ်ဒရိုက်ဘာတွေကအဲ့ဒီစုံပြန်မောင်းလာပြီးမြန်မာကားသမားတွေကပြန်လက်ခံရယူပါတယ်။အခု AB 23ရက်နေ့မှာတော့ယူနန်ပြည်နယ်အစိုးရအဖွဲ့ရဲ့ညွှန်ကြားချက်အရရွှေလီအုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ AB 24ရက်နေ့ကစပြီးနောက်ထပ်နှစ်လတန်တိုင်တရုတ်နိုင်ငံသားတွေမြန်မာနိုင်ငံနဲ့လုံးဝမသွားကြဘူး။တရားဝင်သွားရောက်ရင်ပြင်းပြင်းထန်ထန်အရေးယူမယ်ဆိုပြီးထုတ်ပြန်ပါတယ်။ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးမြန်မာဟာတရုတ်ကိုကြောက်ရမလား။တရုတ်ကပဲမြန်မာကိုပြန်ဆိုးရိမ်နေရသလားဆိုတဲ့အခြေအနေစိတ်ဝင်စားဖို့ကောင်းပါတယ်။ကိုယ်ပိုင်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
။သက်ဆိုင်ရာရက်ွက်ကြေးရွာအုပ်ချုပ်ရေးတာဝန်ရှိသူတွေကိုရွှေလီမြို့အုပ်ချုပ်ရေးအာဏာပိုင်တွေကစင့်ခေါ်ရှင်းလင်းခဲ့တဲ့အချက်တွေထဲမှာတရုတ်နိုင်ငံသားတွေနေဆက်ဖြတ်ပြီးမြန်မာနိုင်ငံဘက်သွားတဲ့ကိစ္စနှစ်လပိတ်ပင်တဲ့အကြောင်းကိုဗစ်ရောဂါအခြေအနေကိုကြည့်ပြီးပိတ်ပင်တဲ့ကာလကိုထပ်တိုးနိုင်ကြောင်းခိုးဝင်ခိုးထွက်လို့ရင်ထောင်တန်းလိုကြီးလေးတဲ့ပြစ်ဒဏ်ချမှတ်မယ်ဆိုတဲ့အကြောင်းရွာသားတယောက်ကစီကံဖောက်ပြန်ရင်တရွာလုံးထောက်ပံ့တာကိုဖျက်တောက်တဲ့နည်းနဲ့အေးအေးယူမှဖြစ်ကြောင်းဖော်ပြထားပါတယ်။အခုနောက်ဆုံးယူနန်ပြည်နယ်အစိုးရရဲ့ထုတ်ပြန်ချက်ကိုကြည့်ရင်နေဆက်မှာတရုတ်မြန်မာလူဝင်လူထွက်ကိစ္စလုံးဝပိတ်ပင်လိုက်တာမျိုးဖြစ်ပြီးကုန်စည်ကူးတန်းမှုကတော့ပုံစံတစ်မျိုးနဲ့ဆက်ပြီးရှိနေအောင်မဲ့သဘောရှိပါတယ်။လက်တလောတရုတ်မြန်မာနှစ်ဖက်သဘောတူညီချက်နဲ့တထောင်ကျော်ကျော်ရှိမဲ့မြန်မာရွှေပြောင်းအလုပ်သမားတချို့ပြည်တော်ပြန်လာတာတော့ရှိနေပါတယ်။သူတို့ကိုမြန်မာဘက်ကသက်ဆိုင်ရာမြို့နယ်တွေမှာ21ရက်စောင့်ကြည့်တာကိုရိုနာဗိုင်းရပ်စ်ရောဂါလက္ခဏာမပြဘူးဆိုရင်နေအိမ်မှာတပတ်ဆက်ပြီးစောင့်ကြည့်တာလုပ်ပြီးမှလွတ်လွတ်လပ်လပ်သွားလာခွင့်ရမယ့်အစီအစဉ်တွေချမှတ်ဆောင်ရွက်နေတာတွေ့ရပါတယ်။တရုတ်တွေမြန်မာနယ်စပ်မှာဘာကြောင့်အဲ့ဒီလိုလုပ်ရသလဲဆိုတာနားလည်နိုင်ဖို့သူတို့ပြည်တွင်းကဝူဟန်မှာစခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုအကြောင်းနည်းနည်းလောက်ပြန်လည်လာကြည့်ဖို့လိုပါတယ်။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဟာတရုတ်နိုင်ငံဝူဟန်မြို့တည်ရှိတဲ့ဟူပေပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ258ယောက်ရှိလာတဲ့အချိန်အခြားပြည်နယ်တချို့အပါအဝင်ဂျပန်ကိုရီးယားနဲ့ထိုင်းနိုင်ငံတွေမှာကူးစက်ခံရသူ24ယောက်စုစုပေါင်းဗိုင်းရပ်စ်ကူးစက်ခံရသူ282ယောက်ရှိလာခြင်းကစကိုရိုနာဗိုင်းရပ်စ် disease 2019 COVID-19 အစီရင်ခံစာအမှတ်1ကို January 22ရက်နေ့ကစပြီးထုတ်ပြန်ပါတယ်
။ဗိုင်းရပ်စ်ပြန့်ပွားမှုစတင်ချိန်ကစလို့တရုတ်နိုင်ငံအစိုးရဟာကာကွယ်တိုက်ဖျက်ရေးနဲ့ကုသရေးကိုအစွမ်းကုန်လုပ်ပါတယ်။ထူးခြားတာတစ်ခုကတရုတ်ပြည်တွင်သက်ဆိုင်ရာပြည်နယ်အသီးသီးကလည်းသူတို့ပြည်နယ်တွေ ဗိုင်းရပ်ကူးစက်ပြန့်နှံ့မလာအောင်ဗိုင်းရပ်ကူးစက်သူရှိလာရင်လဲပေါ်ထုတ်ခွဲထားကူးသားဖို့လုပ်ရင်ပြည်နယ်တစ်ခုနဲ့တစ်ခုနိုင်ငံနယ်နိမိတ်တွေပေါ်မှာကန့်သတ်စည်းချရင်ကိုရိုနာဗိုင်းရပ်ကာကွယ်တိုက်ဖြတ်ရေးအကြီးအကျယ်လုပ်ကြပါလေ WHO ဘက်ကလည်းတရုတ်နိုင်ငံတွင်ပြည်နယ်တစ်ခုချင်းစီရဲ့ကူးစက်မှုသေဆုံးမှုအရေအတွက်ကိုနေ့စဉ်ထုတ်ပြန်ပေးပါလေတရုတ်ပြည်တွင်ပြည်နယ်တစ်ခုချင်းစီရဲ့ဗိုင်းရပ်ကူးစက်သေဆုံးစင်းကိုတော့မလ15ရက်နေ့ကထုတ်ပြန်ခြင်းအမှတ်55မှာနောက်ဆုံးဖော်ပြခဲ့ပါတယ်။အဲဒီတရုတ်ပြည်တွင်ပြည်နယ်တစ်ခုချင်းစီဗိုင်းရပ်ပြန့်နှံ့မှုဖော်ပြခဲ့တဲ့နောက်ဆုံးစင်းမှာမြန်မာနယ်စပ်နဲ့ထိစပ်နေတဲ့ယူနန်ပြည်နယ်မှာဗိုင်းရပ်တွေ့တဲ့လူ184ယောက်နဲ့သေဆုံးသူ2ယောက်ပဲရှိခဲ့တာပါ။လက်ရှိချိန်ထိအဲဒီရလဝန်းကျင်လောက်နဲ့ပဲရပ်တန့်သွားခဲ့တာတွေ့ရပါတယ်။
ဒါဟာမြန်မာနိုင်ငံထက်ပိုကျယ်ဝန်းပြီးလူဦးရေ48တန်းကျော်ရှိတဲ့အဲ့ဒီရွနံပြည်နယ်အနေနဲ့ဗိုင်းရပ်စ်အနေရကိုကောင်းကောင်းကာကွယ်ထိန်းချုပ်နိုင်တဲ့အနေအထားလို့ပြောနိုင်ပါတယ်။ဒါကြောင့်သူနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူအယောက်140ကျော်လာပြီးတရိပ်ရိပ်တက်လာနေတဲ့အပေါ်ရွနံအစိုးရဘက်ကစိုးရိမ်နေတာသဘာဝကျပါတယ်။ဒါကြောင့်ရှေ့ပိုင်းကာလတွေမှာမြန်မာနိုင်ငံတဲကနေဆက်ဖြတ်ပြီးတရုတ်နိုင်ငံထဲသွားလို့သူတွေကိုလုံးဝပြိပင်တာမျိုးမလုပ်သေးပဲနေဆက်ခိတ်နာကဟိုတယ်တွေမှာပဲကိုယ်စီနဲ့ကိုယ်စောင့်ကြည့်14ရက်ထားပြီးမှဝင်ခွင့်ပြုတဲ့စနစ်ကျင့်သုံးပါတယ်မြန်မာနိုင်ငံဘက်မှာတော့တရုတ်ဖက်ချန်းဗိုင်းရပ်စ်ပြန့်နှံ့မှုပြင်းထန်နေခြင်းရင်းတထိတ်ထိတ်နဲ့ပြင်ဆင်စောင့်ကြည့်နေကြရတာပါနောက်ပိုင်းအခြေအနေဆိုးလာတော့တရုတ်လေကြောင်းလိုင်းတွေကိုတစ်ခုပြီးတစ်ခုပိတ်တာနဲ့အစာပြူပါတယ်ဒါပေမဲ့မြန်မာနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအများထင်ထားသလိုမိုင်ပေါင်းများစွာနယ်နိမိတ်ချင်းထိစပ်နေတဲ့တရုတ်နိုင်ငံဘက်ကနေရောက်လာခဲ့ပါဘူး။အင်္ဂလန်၊အမေရိကန်၊စင်ကာပူနဲ့ထိုင်းကပြန်လာတဲ့သူတချို့သူတို့တွေကနေတဆင့်အဆင့်ဆင့်ကူးစက်ခဲ့တာပါ။ငကိုတုံးကတရုတ်နိုင်ငံဘက်ကနေကူးစက်မှုတွေရှိလာနိုင်တယ်လို့တွေးထင်ခဲ့ပေမဲ့တကယ်ဖြစ်မလာခဲ့တာဟာမြမနယ်နိမိတ်နဲ့ထိစပ်နေတဲ့ယွန်းနန်ပြည်နယ်ရဲ့ကိုင်တွဲပုံယွန်းနန်ပြည်နယ်အတွင်းမှာကိုကူးစက်မှုနေခဲ့တဲ့အခြေအနေအောက်မှာမြန်မာနိုင်ငံကကံကောင်းသွားခဲ့တာမျိုးဖြစ်နိုင်ပါတယ်။ဒီအတွက်ကိုရိုနာဗိုင်းရပ်စ်ပြဿနာမှာမြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံဟာစိုးရိမ်စရာနိုင်ငံတစ်ခုမဖြစ်ခဲ့ရုံမကအခုဆိုရင်မြန်မာကိုကူညီတဲ့အနေအထားတောင်ရောက်နေပါပြီ
။ကုန်ထုတ်လုပ်မှုတွေပြန်လည်နိုင်နေပြီဖြစ်တဲ့တရုတ်နိုင်ငံဟာမြန်မာနိုင်ငံကိုရိုနာဗိုင်းရပ်စ်ကာကွယ်တိုက်ဖြတ်ကူးစက်ရေးအတွက်ဗိုင်းရပ်စ်စစ်ဆေးတဲ့စက်ကြီးတွေအသက်ရှူဆက်တွေPPE နဲ့မျက်နှာဖုံး mask လိုမျိုးပစ္စည်းတွေပေးပို့လှူဒန်းနေပါပြီ။ပြီးခဲ့တဲ့ရက်ပိုင်းကဆိုရင်ယူနန်ပြည်နယ်ကဆေးပညာဆိုင်ရာအကြံပေးတချို့ရောက်လာပြီးမြန်မာနိုင်ငံရဲ့ virus တိုက်ဖျက်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့ဆွေးနွေးအကြံပေးတာမျိုးလုပ်ခဲ့ပါသေးတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ကိုရိုနာ virus ပြဿနာနဲ့ပတ်သက်ရင်မြန်မာအတွက်တရုတ်နိုင်ငံဟာစိုးရိမ်စရာမဟုတ်လက်ရှိ virus ပြန့်နှံ့မှုအခြေအနေ၊ကုသပေးနိုင်မှုအခြေအနေ၊ပြည်သူလူထုကိုထိန်းချုပ်နိုင်တဲ့အခြေအနေတွေနဲ့မြန်မာနိုင်ငံရဲ့ရှေ့အလားလာပြီးသားအိမ်နီးချင်းတရုတ်နိုင်ငံအတွက်စိုးရိမ်ပူပန်မယ်ဆိုရင်စိုးရိမ်စရာကိစ္စဖြစ်နေပါကြောင်းတင်ပြလိုက်ရပါတယ
်။ဘယ်မှာရှိရနေဖြစ်ပါစေတော်ရရှင်များရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကရေးလာတဲ့စာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့သရရှင်တွေအတွက်မြန်မာသတင်းတွေဒီပုံနဲ့လည်းမြေတားတေးလက်ဆောင်ဖြောက်ပြီးပေးတော့မှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးဗီဒီယိုရေးသရရှင်တွေ Messenger ကနေစာတို့လေးတွေရေးလာတာကိုဖော်ပြပေးသွားချင်ပါတယ်နော်။စောစောဆိုရသရရှင်ကတော့ဗီဒီယိုကိုအားပေးတာ230ကျော်ရှိပါပြီ။အစီအစဉ်အားလုံးကိုကြိုက်ပါရင်ကမ္ဘာသတင်းနားထောင်ရတာအားမရလို့မိနစ်များထောက်လွှင့်စီချင်ပါတယ်ကျေးဇူးပြုပါတဲ့ဟုတ်ကဲ့ပါကိုစောစောကြီးကျမတို့အစီအစဉ်တွေကိုဒီနေ့ဒီရေဒီယိုအစီအစဉ်တွေကိုဒီနေ့3ချိန်နိုင်အားဖြင့်ဆိုရင်တော့တိုက်ရိုက်ထောက်လွှင့်ချိန်တနားရီခွဲထောက်လွှင့်ပေးနေပါတယ်ဒါပေမဲ့ဒီအစီအစဉ်တွေကိုပဲနားမထောင်လိုက်ရတဲ့သူတွေပြန်ပြန်နားထောင်လို့ရအောင်လို့ပြန်ပြန်ထောက်လွှင့်ပေးပါတယ်ရှင်အခုလောလောဆယ်တော့ကိုရိုနာကပ်ဘေးဆိုအရေးပေါ်အခြေအနေအမေရိကန်ပြည်အောင်စုမှာကြီးညာထားတာမလို့ဒီအခြေအနေကြီးမကြုံမသွားမချင်းကျမတို့အိမ်ကနေအလုပ်လုပ်နေရပါတယ်အားလုံးကိုလည်းပြောထားပြီးသားပါနော်ဒါကြောင့်မို့ကျမတို့ညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုမထုတ်လွှင့်နိုင်လို့ဖြစ်နေတာပါလောလောဆယ်မနေ့တနားညတနားထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်တွေကိုလည်းပြန်ပြီးတော့ဖန်ယူနိုင်ပါတယ်ရှင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဘဟုရာအေခရစ်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ view ကိုအားပေးလာခဲ့တာနှစ်ပေါင်းတော်ကြာခဲ့ပါပြီတဲ့ဟုတ်ကဲ့ဘယ်တော့ငါတွေက view ကိုအားပေးလာခဲ့တယ်လို့သူပြောထားပါလေ
မင်္ဂလာပါ view ရေ view ကိုအားပေးလာခဲ့တာဟာ American မှာ 9/11 ဖြစ်တုန်းကတည်းကအားပေးနားဆင်လာခဲ့တာပါအဲ့တော့ကတော့ငယ်သေးတာပေါ့ရွာကပါကြီးကမြေနားထောင်တော့ကိုလေးနားစင်ပြစ်တာပေါ့ဗျာဟိုတုန်းကတင်ဆက်ခဲ့တဲ့ကုကြော်ကြော်သိန်းကုဇော်ဝင်းလိုင်းမန်းညညိုလင်းတို့တင်ဆက်တဲ့အစီအစဉ်လေးနာမည်မေ့နေလို့ပါပြန်တင်ဆက်ပေးစီကြပါတယ် ဖြူရီကအစီအစဉ်လေးအားလုံးကောင်းပါတယ်။ဦးအောင်ခင်ရဲ့မြမရေး30ချက်၊ဦးစည်းစုအောင်မြင့်ရဲ့တရင်30ချက်အပါအဝင်ပါ။မဟိသနာကျော်ရဲ့မြမပြည်မှပေးစာအစီအစဉ်မှပြန်ကြားပေးပါအောင်လို့တောင်းဆိုလိုက်ပါရနော်။မိသားလူထည့်ပြောပြသည်ရောင်မာတို့ကဖုန်းပေကုန်တဲ့အခါမှဆိုရေဒီယိုဖွင့်နားဆင်တယ်။ဖုန်းပေရှိတဲ့အခါမှတော့ VOA TV Magazine အစီအစဉ်ကိုအသေးအံလိုက်ရှာကြည့်ရတယ်ပေါ့နော်။အခုတော့အထိုင်းမှာအလုံးလုံးနေပါတယ်။စာရှည်သွားလို့လည်းတောင်းပန်ပါရဗျာ။
ဟုတ်ကဲ့အရင်တော့ကရေဒီယိုနဲ့နားထောင်နေအခုနောက်ပိုင်းတယ်လီဖုန်းနဲ့တဆင့် VOE အစီအစဉ်တွေကိုဖမ်းယူကြည့်ရှုလို့ရလို့လဲလုံမြင့်တညာအစီအစဉ်တွေကိုအားပေးလာတယ်ဆိုလို့အထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ဒီတော်ရရှင်ကရင်းမာပင်မြို့နယ်ကက်ပြူကပါတဲ့လောလောဆယ်ထိုင်ရောက်နေတာပါသူပြောသလိုဆိုရင်တော့ရေးစရာတွေအများကြီးရှိပါသေးတယ်ဟုတ်ကဲ့ရေးစရာတွေအများကြီးရှိသေးတယ်ဆိုရင်တော့ရေးလာမယ့်စာတွေကိုကျမတို့စောင့်မျှော်ချင်ပါတယ်ရှင်ကဘာလောက်မှဖြစ်နေတဲ့ကိုရိုနာကပ်ရီးဇူးယောဂနဲ့ပတ်သက်လို့သောရရှင်ကရေးလာကြတဲ့စာတွေကိုလည်းဖော်ပြပေးသွားချင်ပါတယ်နော်ပထမဦးဆုံးသောရရှင်သူ့ရဲ့နာမည်ကတော့ Facebook နာမည်ဆိုပေမဲ့လည်းကျွန်မအတက်မထွက်တက်လို့သူကအတူကောက်လေးတွေရေးထားပုံရပါတယ် HNK ပါတယ်ဒီ HNK ဆိုတဲ့ Facebook account ပိုင်းရှင်ကကိုရီးယားကသတင်းလေးတွေနားထောင်ချင်ပါတယ်အဲ့ဒီမှာမြန်မာပြည်များလို့ထုတ်လွှင့်ပေးပါဆိုပြီးတော့အခုလိုတောင်းဆိုလာပါတယ်ရှင်
တောင်ကိုရီးယားသတင်းလေးတွေတက်နေတဲ့လောက်ထုတ်လွှင့်ပေးဖို့တောင်းဆိုပါတယ်။ဘာလို့လဲဆိုတော့အဲ့ဒီနိုင်ငံတွေမှာအလွတ်လုတဲ့မြန်မာတွေကများပါတယ်။ပြီးတော့ခြေကလူရန်းစားတွေအများဆုံးသွားပြီးအလွတ်လုနေတဲ့နိုင်ငံတွေရဲ့သတင်းတွေဖတ်ရပါတယ်။အခုဖြစ်နေတဲ့ COVID-19 ရောဂါအကြောင်းတွေဖတ်ရတာစိတ်တောင်လေးပါတယ်။ကြောက်တာထက်သတင်းတွေကမမှန်တာကများပါတယ်။ VOE ကထုတ်လွှင့်တဲ့သတင်းတွေကမှန်လို့ VOE ကအကုန်မတွေအားလုံးကိုကျေးဇူးတင်ပါတယ် VOE ။နားထောင်ရတာအသိဉာဏ်တွေကျွဲလို့လဲကျေးဇူးပါ VOE ။ကျွန်တော်ကအလုံနာကြီးညာအခြေအနေမှာဆို Facebook ဆောင်မျက်နှာကအစီအစဉ်တွေကိုပြန်နားထောင်ပါလေကျွန်တော်လိုပဲတခြားနိုင်ငံတွေမှာအလုံလုံနေတဲ့ညီကောင်မတွေကို VOE ရဲ့ဝိုင်းတော်သားတွေကိုစားပြောချင်ပါတယ်သတင်းမှန်တွေသိချင်ရင် VOE ကိုနားထောင်ကြပါလို့စာရှည်သွားလို့တောင်းပန်ပါတယ် VOE ဝိုင်းတော်သားတွေကိုစိတ်နှလုံးအေးချမ်းကြပါစေ
သတင်းတွေကမှန်တဲ့သတင်းတွေကိုမှားတဲ့သတင်းတွေရောအကုန်လုံးရောထွေးနေတယ်ဆိုလို့ဟုတ်ပါတယ်အမေရိကန်ပြည်အစုမှာတော့မှန်တဲ့သတင်းတွေကိုမှားတဲ့သတင်းတွေကိုဒီအင်တာနက်ပေါ်မှာရောထွေးနေတာတွေ့ရပါရဲ့နော်ဒါကြောင့်မလို့ကိုယုံကြည်စိတ်ချရတဲ့ဒါမှမဟုတ်လေကဘာကအတိမတ်ပြုယုံကြည်စိတ်ချရတဲ့သတင်းဌာနတွေကသတင်းတွေကိုပဲသိချာအဓိကအာရုံစိုက်ပြီးတော့ကြည့်ပါလို့ပြောချင်ပါတယ်ဒါနဲ့ကိုရီးယားမှာမြန်မာပြည်အလုပ်သွားပြီးလုပ်နေကြတာများလို့အဲဒီကအခြေအနေတွေကိုစိုးရိမ်မိတယ်လို့ဒီတော့ရှင်ပြောသွားလို့လဲဒီကိုရီးယားနိုင်ငံကနေပြောအိမ်မှာမြန်မာနိုင်ငံကိုပြန်ကျင်းတဲ့မြန်မာနိုင်ငံသားတွေကိုဟိုအကန့်အသတ်နဲ့ပြန်ပြီးခေါ်ဖို့တဲ့မြန်မာအစိုးရကစီစဉ်နေတဲ့သတင်းတွေလည်းအခုရက်ပိုင်းတွေအတွင်းမှာကြားနေရပါတယ်เนาะသတင်းနားထောင်နေစဉ်တော့အဲ့ဒီသတင်းတွေကိုကြားလိုက်မယ်လို့ထင်မိပါတယ် VOA အစီအစဉ်တွေကိုနားဆင်အားပေးလို့ကျေးဇူးတင်ပါတယ်ဒီကိုရိုနာကပ်ရီးဇူးယောဂအန္တရာယ်ကိုကြောက်ပါရဲဆိုပြီးရေးလာရင်နောက်ထပ်သောရရှင်တစ်ယောက်ကတော့ထိုင်းကပါထိုင်းမှာပြိမိနေတဲ့မြန်မာတွေတော်တော်လေးကိုအခက်ကြုံနေရပါတယ်ဆိုပြီးတော့အိမ်မှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲကို Facebook ကသောရရှင်တစ်ယောက်စာရေးပြီးရင်ဖွင့်လာပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်တို့ထိုင်းနိုင်ငံအတွင်းပြိမိနေတဲ့မြန်မာတွေဟာနေရက်ကိုပြောင်းနေတဲ့လူတွေရှိတယ်လို့ပဲထိုင်းပါပဲဆက်ပြီးတော့နေမဲ့လူတွေလည်းရှိနေပါတယ်ထိုင်းနိုင်ငံကနေရက်ပြောင်းနေတဲ့လူတွေရဲ့အခက်အခဲကတော့ဒီစားဖို့တောက်ဖို့နဲ့နေဖို့ထိုင်ဖို့လုံးဝအဆင်မပြေသူတွေဖြစ်ကြပါရတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံရဲ့အရေးပေါ်ဥပဒေထုတ်ပြန်မှုတွေကြောင့်ကျွန်တော်တို့မြန်မာပြည်သူပြည်သားတွေအနေနဲ့အတောကိုခက်ခဲနေပါရတယ်။တကယ်လို့သာထိုင်းဆူရဘက်ကနောက်တလကြာမှလမ်းဖွင့်ပြီးမယ်ဆိုရင်မြန်မာပြည်သူပြည်သားအချို့လမ်းပေါ်ရောက်သွားနိုင်ပါရတယ်။အဲဒီလိုမျိုးဒုက္ခရောက်မဲ့လူတွေကိုစာသင်ကျောင်းတွေအစာအုံးကွက်လက်တွေမှာမြန်မာလူမှုကေဇယ်ရေးဘက်ကနေရာချပေးမယ်ဆိုရင်တော့မှထိုင်းဘက်ကလက်မခံတဲ့အတွက်အတောကိုအကြိုက်ရိုက်နေပါရတယ်။ကျွန်တော်တို့အနေနဲ့တခုတည်းသောမျှော်လင့်ချက်ကအိမ်ပြန်ခီးပါဒီမှာဒုက္ခရောက်ပြီးတော့ငတ်ပြီးတော့နေရမယ့်စာအိမ်မှာပြန်ကျင်ကြပါတယ်။ဒါကြောင့်မလို့ထိုင်းနိုင်ငံတဲကအိမ်ပြန်ကျင်ကြတဲ့မြန်မာပြည်သူပြည်သားတွေရဲ့အကြောင်းကိုထုတ်ပြဆွေးနွေးစီချင်ပါတယ်။ VOE ကထုတ်လွှင့်ပြီးတော့မှအထက်ကလူကြီးတွေသိမှာပါ။ကျေးဇူးအများကြီးတင်ပါတယ
်။အထက်လူကြီးတွေသိရှိအောင်လို့ VOE ကနေပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးတင်ဆက်ပေးချင်ပါတယ်ဆိုပြီးတော့ဒီတော့ရရှင်ပြောလာတာပါရှင်။အခုလိုမျိုးကိုရိုနာကပ်ရီးဇူးကကမ္ဘာနိုင်ငံအနှံ့အပြားမှာကူးစက်ပြန့်နှံ့မှုတွေဖြစ်ပြီးတော့ထိခိုက်မှုတွေလည်းပြင်းပြင်းထန်ထန်ဖြစ်နေစေတဲ့အချိန်မှာမြန်မာနိုင်ငံကနေရာဒေသတွေကဒီကပ်ဘေးဆိုးရောဂါအနေနဲ့ကိုသိကျင်တဲ့အတွက်ကြောင့်မလို့အစိုးရအနေနဲ့သူတို့ဆက်သွယ်ရေးဖျက်ထောက်ထားတာတွေကိုပြန်ပြီးဖွင့်ပေးစီခြင်းပါတယ်ဆိုပြီးရေးလာတဲ့သောရရှင်တွေရဲ့စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်ဒီသောရရှင်တွေကတော့ရခိုင်ပြည်ကသောရရှင်တွေဖြစ်ပါတယ်ပထမဦးဆုံးရခိုင်ပြည်နယ်ဘူးဇီရောင်မြို့နယ်အမှတ်9ရပ်ကွက်ကသောရရှင်မှာဆိုပြီးရေးလာတဲ့သူကတော့
မင်္ဂလာပါ VOE ရေကျွန်တော်ပြောချင်တာကအခုကမ္ဘာတစ်လုံးမှာပြန်ပွားနေတဲ့ COVID-19 ဆိုတဲ့ရောဂါကအလွန်အကျွံကြောက်စရာပါပဲအခုကကျွန်တော်တို့မြို့နယ်မှာအင်တာနက်လိုင်းပိတ်တာဟာ3လကျော်ဖြစ်နေပါပြီအခုချိန်ထိလည်းမရသေးပါဘူးနိုင်ငံတော်တာဝန်အရပိတ်လိုက်လဲအခုလောလောဆယ်အချိန်မှာတော့လိုင်းဖွင့်ပေးစေချင်ပါတယ် ကျွန်တော်တို့ဘယ်လိုကာကွယ်မလဲဆိုတာဘာတစ်ခုမှမသိရသလိုဖြစ်နေပါတယ်။နိုင်ရှိရင်တော့ virus ကိုကာကွယ်ရေးပညာပေးတာတွေသိရပြီးရောဂါကာကွယ်မှုတွေလည်းလုပ်နိုင်မယ်ထင်ပါတယ်
။အခုလိုမျိုးကပ်ပေးစိုးအချိန်မှာတော့အင်တာနက်ဖြတ်တောက်မှုတွေကိုမလုပ်စေချင်ပါဘူး။အင်တာနက်ကတဆင် virus ကိုကာကွယ်ရေးပညာပေးမှုတွေကိုသိကျင်လို့ပါဆိုပြီးတော့ဒီတော့ရှင်စာရေးပြီးတောင်းဆိုလာတာဖြစ်ပါရင်နောက်ထပ်တော့ရှင်တွေကလည်းအလားတူစာမျိုးရေးလာတာပါဒီတော့ရှင်ကမင်းခန့်ဆိုတဲ့တော့ရှင်မှာမြန်မာနိုင်ငံသားတယောက်အနေနဲ့အစိုးရစီမှာတောင်းဆိုချင်တာရှိပါတယ်တဲ့
မင်္ဂလာပါ VOE ကျွန်တော်မြန်မာနိုင်ငံသားတယောက်အနေနဲ့နိုင်ငံတော်အစိုးရကိုတောင်းဆိုချင်ပါတယ်အခုဒီကမ္ဘာလုံးပြန်ပေါ်နေတဲ့ COVID-19 ရောဂါကြောင့်ဒေသကြောက်လန့်နေရတဲ့အချိန်မှာရခိုင်ပြည်မှာအင်တာနက်လိုင်းဖြတ်မထားသင့်ဘူးလို့အကြံပြုချင်ပါတယ်အင်တာနက်ဖြတ်တောက်ထားတာဟာရခိုင်ပြည်သူတွေ COVID-19 ရောဂါကြောင့်နဲ့ဆောင်ရွက်ဆောင်ရွက်အကြောင်းတွေဘာမှမသိရပါဘူးပြီးတော့စစ်ပွဲတွေရပ်ပေးဖို့လည်းတောင်းဆိုချင်ပါတယ်အခုဆိုရင်တိုက်ပွဲတွေကြောင့်ဒုက္ခရောက်နေသူတိမ်ကျော်သေဆုံးသူများကျော်ရှိနေပါပြီနောက်ထပ်အင်တာနက်လိုင်းထပ်ပိတ်တိုက်ခိုက်နေအောင်ပဲဆိုရင်မြန်မာအစိုးရဟာရခိုင်ပြည်သူလူထုကိုလူမျိုးတုံးတက်ဖြတ်ဖို့လုပ်တယ်လို့ဖြစ်နေပါမယ်ပြီးတော့နိုင်ငံရေးဦးတည်ချက်၄ရက်ထဲကတိုင်းရင်းသားစီလုံးညီညွတ်မှုအပြိုကွဲရေးတို့အရေးဆိုတာကိုလည်းချိုးဖောက်နေတာဖြစ်တာကြောင့်လူမျိုးရေးအမုန်းတရားကိုလည်းပိုကျေပြန့်စေပါတယ်အဲဒါကြောင့်ရခိုင်ပြည်မှာအင်တာနက်လိုင်းတွေပြန်ဖွင့်ပေးဖို့နဲ့စစ်ပွဲတွေရပ်ပေးဖို့မြန်မာပြည်သူတယောက်အနေနဲ့အနှုံးညွတ်တောင်းဆိုပါတယ်ဗျာ
အင်တာနက်တွေဖြတ်ထားတာပြန်ပြီးဖွင့်ပေးသင့်တယ်လို့ရခိုင်ပြည်နယ်အတွင်းမှာဖြစ်နေတဲ့စီရေးပဋိပက္ခတွေကိုလည်းဖြစ်တဲ့အနေနဲ့အများဆုံးတားပေးပါဆိုပြီးဒီတော့ရှင်တောင်းဆိုလာပါတယ်ရှင်ဒါနဲ့တော်ရဆင်တရားကိုရေးလာတဲ့စာတို့လေးကိုလည်းနောက်ဆက်တွဲပြန်ကြပြီးကြပါတယ်ဒီတော်ရဆင်ကကိုကိုလင်းဆိုတဲ့တော်ရဆင်မှာသူကမင်္ဂလာညချမ်းပါခင်ဗျာလို့အစချင်းနှုတ်ဆက်ပြီးတော့ VOA ဝိုင်းတော်သားတွေကျမ်းမာချမ်းသာကြပါစေလို့လည်းဆုတောင်းပေးလာပါတယ်ကိုရိုနာဗိုင်းရပ်စ်နဲ့လည်းကင်းဝေးပါစေတဲ့ VOA ရဲ့ညနေပိုင်းအစီအစဉ်6နိုင်ခွဲက9နိုင်တည်တဲ့တင်ထုတ်ချိန်မှာဗာများလွဲနေလဲသိကြပါတယ်တခါတလေနားထောင်လို့မရပါဘူးရက9နာရီရေဒီယိုသတင်းကြမှာနားဆင်လို့ရပါတယ်ကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါ Google Link ရေဟိုဒီကိုရိုနာဗိုင်းရပ်စ်ကပ်ပြီးဆိုစပြီးအရေးပေါ်အခြေအနေကြီးညာတဲ့လုံခဲ့တဲ့တလားလောက်ကတော့အစီအစဉ်တွေကို Google Link လွဲသွားပုံရပါတယ်ဘာလို့လဲဆိုအဲ့တော့ကတော့ကျမတို့တော်တော်လေးကိုကြီးညာတာတွေလုပ်ခဲ့ပါတယ်ခုလောလောဆယ်ကျမတို့ကိုရိုနာကပ်ပြီးဆိုအရေးပေါ်အခြေအနေကြောင့်အိမ်နေရနေအလုပ်လုပ်နေကြရတာဖြစ်ပါတယ် VOA ရုံးချုပ်ကနေအတန်တိုက်ရိုက်လွှင့်လို့မရပါဘူးဒါကြောင့်မို့ကျမတို့အစီအစဉ်တွေကိုတချို့ယာယီပြင်ဆင်ချက်တွေရှိပါတယ်ဟိုများတော့ဖြစ်အစီအစဉ်တွေကတော့ပုံမှန်ပါပဲဒါပေမဲ့6နာရီခွဲညနေ6နာရီခွဲက9နာရီအစီအစဉ်ကိုကျမတို့ယာယီရက်ဆိုင်ထားပါတယ်ရှင်။ဒါကြောင့်မလို့ခုနကတော့ဒီသောရရှင်ကိုကိုလေးညနေ9နာရီတည်းဖိုင်းယူပြီးတော့နားဆင်လို့မရဘူးဆိုတော့ဒါကိုပြောတာဖြစ်မဲ့ထင်ပါရဲ့နော်။တခြားသောရရှင်တွေလည်းဒီလိုမျိုးအလားတူစာရေးပြီးတော့မေးလာကြလို့ကျမအပတ်တိုင်းလိုလိုပြန်ကြားပေးနေပါတယ်။ကျမတို့ရဲ့နေ့စဉ်ထုတ်လွှင့်ချက်တွေမှာလည်းဒီအရေးပေါ်အခြေအနေအစီအစဉ်ထုတ်လွှင့်ချက်ယာယီပုံစံပြောင်းထားတာကိုကြီးညာပေးနေပါတယ်နော်။အခုလိုမျိုးအစီအစဉ်တွေကိုဆက်ပြီးတော့အားပေးနေရဆိုလို့ကျေးဇူးတင်ပါတယ်။တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်။နောက်ပိုင်းမှာတော်ရရှင်တွေကိုမြန်မာသတင်းတွေနဲ့ဖြောပြပေးဖို့ရှိပါတယ်ရှင်။မောင်ရဲ့ရုပ်မြင်သံကြားနဲ့ review season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးတတအမှတ်855ရန်ကုန်စာရိုက်ကြီးစုပြဆိုင်ရတာနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တဲ့အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်လို့စောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတော့ဒေးတောင်းလာတဲ့တော်ရရှင်တယောက်တောင်းဆိုထားတဲ့တခြင်းလေးနဲ့တေးချစ်တော်ရရှင်လေးကိုဖြောပြပေးကြပါတယ်ရှင်မလေးရှားဆူနန်ကလန်တန်မျိုးကအဝေးရောက်တော်ရရှင်တန်းစော်ဦးကကိုရိုင်းနားဆင်ခြင်းလို့တခြင်းလေးတစ်ပုဒ်ဖွင့်ပေးပါဆိုပြီးတောင်းဆိုလာပါတယ်သူကတော့လေးပြူရေတိမ်တွေဖုံးနေလားဆိုတဲ့သတင်းလေးနားဆင်ကြပါတယ်ဆိုပြီးတော့ဒေတာဒီလက်ဆောင်တောင်းလာတာပါဒါကြောင့်တေးတောင်းတဲ့တော်ရရှင်နဲ့ကိုတန်းစော်ဦးနဲ့တခြားတေးချစ်တော်ရရှင်တွေအားလုံးတွေဒီတစ်ပတ်လေးပြူတည်ဆူထားတဲ့တိမ်တွေဖုံးနေလားဆိုတဲ့သတင်းလေးနဲ့ဒေတာဒီလက်ဆောင်ပါကြပါတယ်ရှင်အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်နော် ဘေးကူတည်ဆူထားတဲ့တိမ်မီဖုံးနေလားဆိုတဲ့သတင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရစီမီရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့ဒေသခြင်းတောင်းလာတွေကိုတင်းနေရနေကြပါတယ်တင်းနေလာနေမနေ့ပိုင်းအချိန်ကြီးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဗီဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်တာပါထွက်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet ဆာမျက်နှာမှာကြံပြီးတော့နားဆင်နိုင်ပါရဲ့နော်။ကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
အခုဆက်ပြီးထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ယူရိုးနိုင်ငံကကိမ့်မုတ်ဆိုင်တစ်ခုဟာကိုရိုနာဗိုင်းရပ်စ်ပုံအလှဆင်ထားတဲ့ကိမ့်မုတ်လေးတွေပြုလုပ်ရောင်းချနေပါတယ်။ဗြိတိန်နိုင်ငံမှာပရာဟိတအဖွဲ့တွေအတွက်လိုအပ်တဲ့ရန်ပုံငွေကိုအိမ်ကနေစိန်ခေါ်တာတွေလုပ်ပြီးတော့လှူဒန်းနေကြပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူသွေးတို့ကတင်ဆက်ထားပါတယ်။ယူရိုးနိုင်ငံနာဂျာ့မြို့အခြေဆိုင်ကိမ့်မုတ်ဆိုင်တစ်ခုဟာကိုရိုနာဗိုင်းရပ်စ်ပုံအလှဆင်ထားတဲ့ကိမ့်မုတ်လေးတွေပြုလုပ်ရောင်းချနေပါတယ်။အလီမိုဟာမက်ပိုင်နဲ့ဒီကိမ့်မုတ်ဆိုင်ဟာကိုရိုနာကပ်ရောဂါကြီးစကြတဲ့ကသူတို့ရဲ့ကိမ့်မုတ်တွေကိုအခုလိုအသွင်ပြောင်းရောင်းချခဲ့တာပါ။ကိမ့်မုတ်တွေမှာဗိုင်းရပ်စ်ပုံလေးတွေအပြင်နှာခေါင်းစည်းအကာနဲ့လူသုံးများတဲ့ဓာတ်တော်လိုပိုးသတ်ဆေးဘူးပုံစံလေးတွေကိုပါထည့်သွင်းဖန်တီးခဲ့တာပါ။ဒီရက်နိုင်ငံမှာအသွားအလာကန့်သတ်ထားတာတွေကိုဧပြီလ22ရက်နေ့ကဖြေလျှော့ပေးခဲ့ပြီးတဲ့နောက်ပိုင်းသူဆိုင်မှာကိုရိုနာဗိုင်းရပ်စ်ပုံပြုလုပ်ထားတဲ့ကိမ့်မုတ်လေးတွေရောင်းအားတက်လာပါတယ်။ဝင်းနေပေါ်ကျင်းပသူတွေဆိုရင်လဲခါတိုင်းလိုကြီးကြီးကျယ်ကျယ်လှုပ်တာမျိုးမဟုတ်ပဲမိသားစုတွေကြီးပဲစုဆောင်ကျင်းပခဲ့တာပါ။အီရတ်နိုင်ငံမှာဧပြီလ30ရက်နေ့အထိအချက်အလက်တွေအရရောဂါပိုးကူးစက်ခံရသူ2000ကျော်ရှိပြီးသေဆုံးသူပေါင်း90ကျော်ရှိပါတယ်ခင်ဗျာ။
ဒီနေ့မှာလန်ဒန်မာရသွန်ပြန်ပွဲမကျင်းပဖြစ်တဲ့အတွက်လိုအပ်သွားတဲ့အလူငွေတွေကိုအများပြည်သူတွေအပါအဝင်အားကစားသမားတွေနည်းနည်းကြော်ကြားလူတိများသူတွေကကိုယ့်ဘာသာကိုယ်နေအိမ်မှာနေရင်အခက်ခဲမျိုးစုံစိန်ခေါ်ပွဲတွေလုပ်ပြပြီးတော့ရန်ပုံငွေရှာခဲ့ကြပါတယ်။ဒီလှုပ်ရှားမှုကိုတော့ 1.6 စိန်ခေါ်မှုလို့နာမည်ပေးထားပါတယ်။1.6ဒါမှမဟုတ် 26 ကတော့မာရသွန်ပြေးရတဲ့အကွာအဝေးမိုင်ကိုကိုစားပြုတာဖြစ်ပြီးပါဝင်တဲ့သူတွေအနေနဲ့အဲ့ဒီနံပါတ်နဲ့ပတ်သက်ပြီးကိုနှစ်သက်သဘောကျရာတစ်ခုလုပ်ပြနိုင်ပါတယ်။တခုခုလုပ်ပြပြီးရင်တော့မိတ်ဆွေတငယ်ချင်းတွေစီကနေအလူငွေထည့်ဖို့တောင်းခံနိုင်ပါတယ်။လန်ဒန်မာရသွန်ပြိုင်ပွဲကိုလည်းအခုကပ်ရောဂါကြီးကြောင့်အောက်တိုဘာလ4ရက်နေ့ကိုရွှေ့ဆိုင်းထားပါတယ်။လူတွေလုပ်ပြခဲ့တဲ့စိန်ခေါ်မှုတွေထဲမှာတော့ကွင်းထဲမှာနောက်ပြန်ပြေးကြတာ၊ခလီးတွေရေကူးကန်ထဲမှာရေကူးပြတာ၊ပူးတောင်လိုခွေးစင်ပြီးစပိန်မြင့်ပြတာနဲ့ဟူလာကွင်းတွေကိုခါမှလှည့်ပြတာတွေပါဝင်ပါတယ်ရှင်။
အမေရိကန်နိုင်ငံအော်ရီဂွန်ပြည်နယ်က Strip Club ၊ Hot Chocolate Club တို့ကူဟာကိုရိုနာကပ်ရောဂါကြောင့်သူ့လုပ်ငန်းကိုကားနဲ့လာပြီးအစားအသောက်မှရင် Hot Chocolate ကြည့်လို့ရတဲ့လုပ်ငန်းအဖြစ်ပြောင်းလဲလိုက်ပါတယ်။ Hutu Go Go လို့နာမည်ပေးထားတဲ့ဒီအစီအစဉ်ကိုပိုလန်မြို့အရှေ့တောင်ဘက်က Lucky Devil Hot Chocolate Club နေရာမှာရှင်ဆက်ပေးနေတာပါ။ကိုရိုနာဗိုင်းရပ်စ်ကြောင့်ဆိုင်အတွင်းအစားအသောက်ရောင်းချမှုတွေကိုပိတ်ထားလိုက်ပြီးပါဆယ်ဝယ်တဲ့သူတွေနဲ့အိမ်နိုင်ရာရောက်အစားအသောက်တွေကိုဖိုင်ရှင်ဖြစ်သူရှွန်ဘိုဇန်ကလိုက်ပို့နေရတာပါဒါပေမဲ့လည်းအဖော်ချွတ်တွေမပါတော့တဲ့အတွက်သူ့ရဲ့ဝင်ငွေကတော့၃ညနာအထိရောက်သွားခဲ့ပါတယ်ဖောက်တဲ့တူဦးရဲ့အကြံပေးချက်အရသူ့ရဲ့ဖင်မလုပ်ငန်းဖြစ်တဲ့လူကြီးတွေအတွက်ဖျော်ပြတဲ့အဖော်ချွတ်လုပ်ငန်းကိုကားနဲ့လာဝယ်တဲ့အခါကြည့်နိုင်အောင်စီစဉ်လိုက်သလိုအိမ်နိုင်ရာရောက်ပို့ဆောင်တဲ့အခါမှာလည်းအမျိုးသမီးမော်ဒယ်တွေကိုကိုယ်ရံတော်တွေနဲ့ပို့ဆောင်ဖို့ပြောင်းလဲလိုက်ပါတယ်အစားအသောက်တွေကပုံမှန်ဈေးဖြစ်ပေမဲ့အမျိုးသမီးမော်ဒယ်တွေကိုယ်တိုင်ပို့ဆောင်ပေးတဲ့အတွက်ဒေါ်လာ30ပို့ပေးရပါတယ်။ကားပြချော်ပြေတာတွေကိုလည်း DJ တေးဂီတာတွေအလင်းရောင်တွေနဲ့ကန်ဆမ်းမဲ့ဖောက်ပေးတဲ့အစီအစဉ်တွေလည်းထည့်သွင်းထားတဲ့အတွက်အခုလိုအစီအစဉ်တွေကိုလူကြိုက်များနေပြီးလာကြည့်တဲ့သူတွေလည်းအများကြီးရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေးပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirror Set 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့ မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းရန်ကန်တွေနဲ့အသက်ရှင်ကန်တာတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဒီနေ့ရက်နေ့ညပိုင်းအတွက်အသက်ရှင်ကန်တာတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကညင်ညာပေးသွားမှာဖြစ်ပါတယ်ခင်ဗျာတောင်နယ်မြောက်ကိုရီးယားနိုင်ငံသားကလူမျိုးရေးတွေအပြစ်ချထားတဲ့နယ်စပ်ကိမှာရှိတဲ့တောင်ကိုရီးယားရဲ့လူမျိုးရေးဂိတ်ကိုမြောက်ကိုရီးယားဘက်ကတနက်နေ့အချက်ပေါင်းများစွာပစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကဒီနေ့ပြောပါတယ်။တောင်ကိုရီးယားဘက်မှာထိခိုက်တိုက်စုံသူတယောက်မှမရှိပေမဲ့တောင်ကိုရီးယားကပြန်ပစ်ခတ်ခဲ့ပြီးတော့မြောက်ကိုရီးယားကိုလည်းသတိပေးခဲ့တယ်လို့တောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်များအဖွဲ့ကပြောပါတယ်။ပစ်ခတ်မှုကဒီကနေ့မနက်ဒေသစံတော်ချိန်9:40မိနစ်မှာဖြစ်ပွားခဲ့တာဖြစ်ပြီးတော့ဘာကြောင့်အခုလိုပစ်ခတ်ခဲ့သလဲဆိုတာမသိရသေးဘူးလို့တောင်ကိုရီးယားဆိုရကပြောပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်နေပြန်ကောင်းပြီးပြန်ထွက်ပေါ်လာတဲ့အတွက်သူ့အနေနဲ့ဝမ်းသာတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ဟာအသေးအတန်နေကောင်းဖြစ်နေတာဒါမှမဟုတ်တည်ဆုံသွားတာလည်းဖြစ်နိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီး၃ဘက်လောက်အကြာမှာပထမဆုံးအကြိမ်ဖြစ်တဲ့လူမြင်ကွင်းကိုထွက်လာပြီးတဲ့နောက်သမ္မတထရန့်ကမနေ့စနေနေ့က Twitter မှာအဲ့လိုပြောလိုက်တာပါ။ဥရောပကောင်းဆောင်တွေဟာကိုရိုနာဗိုင်းရပ်စ်ကိုစုပေါင်းတိုက်ဖြတ်ဖို့စတင်လှုပ်ဆောင်တဲ့အနေနဲ့နိုင်ငံတကာကျန်းမာရေးအဖွဲ့တစ်ခုကိုတည်ထောင်လိုက်ပါတယ်။သူတို့ရဲ့ရည်မှန်းချက်ကရိုးရိုးလေးဖြစ်ပြီး COVID-19 ကာကွယ်ဆေးရှာဖွေထုတ်လုပ်ပြီးကုသနိုင်မှုအတွက်လိုအပ်တဲ့ငွေကြေးထောက်ပံ့မှုတွေလုပ်ဖို့အင်တာနက်အွန်လိုင်းကနေတစ်လနေ့မှာဒေါ်လာ10ဘီလီယံကောက်သွားဖို့ဖြစ်တယ်လို့ဖော်ဝင်တူဖြစ်တဲ့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာခေါ်ကပြောပါတယ်။မြန်မာနိုင်ငံမှာမေလဇန်းကဆက်လို့ COVID-19 ကာယောဂါကူးစက်သူလူနာသစ်ထပ်မတွေ့တော့တဲ့အကြောင်းကျန်းမာရေးနဲ့အားသာဝန်ကြီးဌာနကပြောလိုက်ပါတယ်။ဧပြီလ30ရက်နေ့မှာနောက်ဆုံးလူနာတဦးကိုတီးပြုတ်ခဲ့ခြင်းကဆက်လို့အခုချိန်ကြီးဆိုရင်တည်ဆုံးသူ6ဦးပါဝင်စုစုပေါင်းကူးစက်သူ150ယောက်ရှိကြောင်းလည်းတနင်္ဂနွေနေ့ညနေ6နာရီကသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျွန်မရဲ့ဝန်ကြီးဌာနကတော့ကူးစက်မှုအသစ်တွေရောနေတော့တာဟာတခွဲတီးပြလူနာတွေနဲ့အနီးကပ်ထိတွေ့သူတွေကိုစောစောစီးစီးရှာဖွေဖို့ထုတ်ပြီးတော့အသွာလာကန်းသက်စစ်ဆေးမှုတွေရဲ့ရလဒ်အဖြစ်ပြောဆိုထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ဒီကနေ့မှာ COVID-19 ရောဂါကူးစက်သူအတီးပြလူနာအသစ်295ဦးရှိတဲ့အတွက်စုစုပေါင်းရောဂါကူးစက်သူဟာ9000ကျော်ရှိသွားပြီဖြစ်ပါတယ်။ဂျပန်ဆိုရကနိုင်ငံအတွင်းရေးပေါ်အခြေအနေကိုနောက်ထပ်ရပ်တိုးဖို့မကြေညာခင်တရက်လိုမှာပဲစီးပွားရေးဝန်ကြီးယာစုတိုရှိနာရှိမူရာကကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုထိန်းချုပ်ဖို့ချမှတ်ထားတဲ့အကန့်အသတ်တချို့ကိုဖြေလျှော့ပေးနိုင်တယ်လို့ဒီနေ့မှပြောကြားလိုက်ပါရခင်ဗျာ။တနင်္ဂနွေနေ့ညပိုင်းအတွက်ဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဗီဒီယိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.